Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်မေလ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းကီလိုမီတာ2440 52နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မအနောင်လာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနေခတ်သိမ်းကင်းရင်ကြပါစေခင်ဗျာ။ဒီနေ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်တမလိုက်ပါတယ်။မောခရင်အားဖြင့်စိုက်ကလုံးမုန်တိုင်းတံကြောင့်ထိခိုက်မှုတွေကြီးမားကျယ်ပြန့်ခဲ့ပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေကအောက်ထုတော်အမတ်နေရာ900မှာနေရာအများစုကိုရရှိလိုက်ပြီးညွန်ပေါင်းစိုးရအဖွဲ့ဖို့ပြင်ဆင်နေကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနားလည်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။မောခမုန်တိုင်းကြောင့်ဆစ်ရှောင်ဒုက္ခသည်တွေခက်ခဲနေတဲ့ပို့ပြီးတော့ရင်ဆိုင်နေကြတဲ့တရင်ကိုလည်းဒီကနေ့နားဆင်ရဖို့ရှိပါတယ်
။မိုးသားတွေကလည်းတချို့ကဆွေးနေတာတွေပါရှိရှိသာကြတော့ဟိုအခက်ခဲရှိတယ်ပေါ့နော်။ဒီဖက်ကြတော့ဟိုဆောင်းပန်းရ
မ်းနေတယ်။အပြေအဆုံကတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်မုန်တိုင်းအရှိန်ကြောင့်စကိုင်းတိုင်းထက်ကလေယာဉ်မြေတွေပျက်စီးဆုံးရှုံးနေရတဲ့အခြေအနေထိုင်းနိုင်ငံမဲဆောက်မြို့မှာခဲယမ်းနဲ့တွင်ခုံတွေတင်းစီမိတာဆတဲ့သတင်းတွေနဲ့အမေရိကန်ဌာနေတိုင်းရင်းသားမျိုးနွယ်စု962ခုစလုံးကိုမှတ်တမ်းတင်နိုင်ရေးဆောင်ရွက်နေတဲ့အစီအစဉ်တစ်ခုအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မစုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွန်ဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကျွန်မအနောင်လောက်ပြောပြပါမယ်ရှင်။
မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်လိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အောင်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်
။ Amidst the Burma military regime's ongoing repression of religious minorities, thousands of teachers from Muslim, Buddhist, Christian
ဘာသာရေးရလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ဖိနှိပ်နေတဲ့ကြားကပဲ Muslim, Buddha, ဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာမတွေကလူခွင့်ရဲ့အရေးကြီးပုံကိုဆက်လက်တင်ကြားပေးနေကြပါတယ်။ဒီအထက်မှာဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာတရားတွေကြားလေးစားရေးလည်းပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်ဒီလိုတသည့်ရှိရှိစောစျုံနေကြသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားပါမယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားသွားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကိုဝါရှင်တန် DC မှာတင်းလာနေကထုတ်ပြန်ခဲ့ရမှာဝန်ကြီးအန်ထိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအထူးဆွေးရတဲ့တိုက်ပီစီးရင်တဲ့အမေရိကန်ပြည်ထောင်စုက2022ခုနှစ်နိုဝင်ဘာလ30ရက်မှာထက်သွင်းခဲ့ပြီးတာပါအမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်နိုင်ငံတကာလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံ1996ခုနှစ်ကလည်းအထူးဆွေးရတဲ့နိုင်ငံစီးရင်တဲ့မှာထက်သွင်းခံခဲ့ရပါသေးတယ်မြန်မာနိုင်ငံနဲ့အတူဘာသာရေးလွတ်လပ်ခွင့်ချိုးဖောက်အောင်မှာအဆိုးဆုံးနိုင်ငံတွေစီးရင်မှာတရုတ်မြောက်ကိုရီးယားကျူဘာရုရှားပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေလည်းပါဝင်ကြပါတယ်2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာအရေးကိစ္စအပြင်ပဋိပက္ခနယ်မြေတွင်စစ်ကောင်စီတပ်တွေကခရစ်ယာန်ဘုရားကျောင်းတွေကိုဝင်ရောက်စီးနှင်းဖျက်ဆီးမှုတွေနဲ့ကချင်ဘာသာရေးခေါင်းဆောင်ကလမ်ဆွန်ဆောင်ကိုဖမ်းဆီးထားတဲ့ကိစ္စတွေကိုလည်းထည့်သွင်းထားပါတယ
်။ရှခိုင်ကန်ယူရန်ကိုမေလ14ရက်နေ့ကဝင်ရောက်ခဲ့တဲ့အင်အားပြင်မိုခါစိုက်ကလုံးမုန်တိုင်းကြောင့်အတော်ထိခိုက်ပျက်စီးခဲ့ရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဗင်ဒူဂျရက်ကပြောပါတယ်။
Poor weather conditions, telecommunications interruptions have made it difficult for our colleagues.
ဂျာဒီဥဒုဆိုးသွားပြီးတော့ဆက်သွယ်ရေးပြတ်တောက်နေတဲ့အတွက်ပျက်စီးမှုအတိုင်းအတာအပြေအဝအကဲဖြတ်ဖို့ခက်ခဲနေပေမဲ့အစောပိုင်းအစီရင်ခံစာတွေအရပျက်စီးမှုကကြီးမားပြီးတော့နှစ်ကိုယ်ကလေးကလိုအပ်ချက်တွေရှိနေတဲ့လူအများအပြားဟာအခုလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပါတယ်လို့မေလ15ရက်နေ့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေဝန်ထမ်းတွေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးမှာလူသားချင်းစာနာထောက်ထားမှုဆက်ရအကူအညီလိုအပ်ချက်တွေဆက်လက်ဖြည့်ဆည်းပေးဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်အပြီးသတင်းတရက်မှာတော့မုံတိုင်းတန်ကြောင့်လူရာနဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်ခဲ့တဲ့အတွက် 12ပေအနက်ရှိတဲ့မြန်မာအကန့်ယူရန်တလျှောက်ပင်လယ်ရေပြင်မှာပိတ်မိနေတဲ့လူပေါင်းတထောင်လောက်ကိုတနင်္လာနေ့မှာကုညီကက်ဆေးသမားတွေကဲထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။လူ600လောက်တိတ်ဆုံးခဲ့ကြောင်းပြည်တွင်းမီဒီယာတွေနဲ့ကုညီကက်ဆေးရဲ့အဖွဲ့တွေကပြောဝင်မယ်လဲ။မုံတိုင်းကြောင့်ဘလောက်အတိုင်းအတာထိထိခိုက်တိတ်ဆုံးခဲ့ရသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနအီမိုင်130လေတိုက်နှုန်းနဲ့စစ်တွေမြို့အနီးကုန်းတွင်းပိုင်းကိုမုံတိုင်းဝင်တိုက်ခဲ့တယ်လို့မြန်မာမိုးလေဝသဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။လေပြင်းတိုက်ခတ်မှုကြောင့်စစ်တွေမြို့နဲ့ကုန်းမြပေါ်ကဖုံးတော်ကြီးကျောင်းတွေဖျားစီနဲ့စာတင်ကျောင်းတွေလိုအမခန်အဆောက်အုံတွေထဲမှာခလုံးနေကြတဲ့လူ1000ကျော်နဲ့900ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လဲဒေသခံရခိုင်လူငယ်ပရာဟိတအသင်းကပြောပါတယ
်မိုးခမုန်တိုင်းရဲ့အရှိကြောင့်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်မြို့တော်ကာလကတာနဲ့မီဇိုရမ်ပြည်နယ်မှာမိုးသက်လေပြင်းတံခံခဲ့ကြရတယ်လို့ Hindustan Times သတင်းစာကရေးသားဖော်ပြပါတယ်မီဇိုရမ်ပြည်နယ်မှာဒုက္ခသည်စခန်း6ခုအပဝင်အိမ်236လုံးထိခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးအိန္ဒိယ PDI သတင်းဌာနကရေးခဲ့တာပါ။အိမ်236လုံးမှာ28အိမ်ကလုံးဝအုပ်စုပျက်စီးသွားပြီး128လုံးကတပိုင်းတစပျက်စီးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုတာကို Hindustan သတင်းစာကထပ်မံဖော်ပြထားပါတယ်။တင်းတွင်နေကတိုက်ခိုက်ခဲ့တဲ့မုံတိုင်းတံဝန်ရွာ50ကျော်ခလာရပြီးလူစုစုပေါင်း5949ယောက်အပေါ်တက်ရောက်ခဲ့တယ်လို့သတင်းကပြောပါတယ်။ဒါပေမဲ့ထိခိုက်တာတော့မရှိခဲ့ပါဘူး။မြန်မာနဲ့ကပ်နေတဲ့မီဇိုရမ်ပြည်နယ်ဆီယားဟာခရိုင်မှာစခန်းတစ်ခုပါဝင်အိမ်100လုံးမုံတိုင်းတံတင့်သွားခဲ့တယ်လို့လည်းသတင်းကဆိုပါတယ်ခင်ဗျာ
ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေကအောက်လွတ်တော်အမတ်နေရာ900မှာ200အများစုကိုအနိုင်ရရှိခဲ့ပြီး2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဝန်ကြီးချုပ်ရာထူးယူထားတဲ့ဗိုလ်ချုပ်ဟောင်းပရယုတ်ချန်အိုချာကိုထိုးနှက်နိုင်ခဲ့ပါတယ်တနင်္ဂနွေနေ့အထွေထွေရေကပွဲရလာတွေ့အရာရှီယိုဆွဲနိုင်ငံရေးမလိုလားကြောင်းအထင်အရှားပြသနေပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘရင်စနစ်ကိုပြုပြင်ပြောင်းလဲလိုတဲ့လူငယ်မဲဆန္ဒရှင်တွေရဲ့သဘောထားတွေကိုထင်ဟစေခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရတစ်ကိုဘလို့ပုံစံဖွဲ့စည်းနိုင်မလဲဆိုတာကတော့လက်ရှိမှာရှင်းရှင်းလင်းလင်းပုံမပေါ်သေးပဲနောက်ွယ်ကစစ်နိုင်စစ်ဆက်ညီနိုင်မှုတွေနဲ့ညွတ်မောင်းအစိုးရဖွဲ့ရေးဆွေးနွေးပွဲတွေမှာကအရေးပါအခေယာကြလာဖို့ရှိပါတယ်။တနင်္လာနေ့မှာမဲအားလုံးနှိပါကိုရေးသွက်ပြီးတဲ့နောက်မှာတော့အပြောင်းလဲကိုလိုလားတဲ့ရှေ့သူချီ Move Forward Party ကအမဲအများဆုံးရထားပြီးတော့မဲဆန္ဒနယ်400မှာလူလူဆန္ဒမဲ24ရခိုင်နှုန်းရရှိထားပါတယ်။ဒါကြောင့်အောက်လွှတ်တော်ရဲ့အမတ်နေရာ150တနေရာကိုအနိုင်ရခဲ့ပြီးတော့အချိုးကျခွဲဝေပေးတဲ့အမတ်နေရာ100မှာလဲ36ရခိုင်နှုန်းကျော်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒုတိယနေရာမှာတော့အထက်အတိုက်ခံဖြစ်တဲ့ဖွဲ့ထိုင်းပါတီရှိနေပြီးစုစုပေါင်းအမတ်နေရာ140တနေရာအနိုင်ရတယ်လို့ခန့်မှန်းထားပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ပါတီကတော့မဲဆန္ဒနယ်36နေရာမှာအနိုင်ရရှိတယ်လို့တွက်ချက်ထားပြီးမဲဆန္ဒနယ်အရာပြင်စမနေရာမှာချိန်ပြီးတော့ပါတီထောက်ခံမှုပြဇာအရာဆိုရင်တော့တတိယနေရာမှာရှိနေပါတယ်ရွေးကောက်ပွဲကော်မရှင်ကတရားဝင်ရလတ်တွေမကျင်ညာခင်အပြောင်းအလဲတွေဖြစ်နိုင်သေးတယ်လို့လေ့လာသူတွေကထောက်ပြကြပြီးတော့လုပ်ငန်းစဉ်တွေက85ရက်အထိကြာမြင့်နိုင်ပြီးမဲရလတ်တွေအပေါ်မှာဥပဒေလမ်းကြောင်းကလည်းပြန်လည်စိန်ခေါ်မှုတွေလည်းဖြစ်လာနိုင်ပါသေးတယ်
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ယူကရိန်းသမ္မတဇယ်လန်စကီရဲ့အီတလီ၊ဗက်တီကန်၊ဂျာမနီပြင်သစ်နဲ့ UK တုံးရခီးစဉ်တွေဥရောပကောင်ဆောင်တွေကဒုံးကျည်တွေတင်ကားတွေနဲ့ drone တွေကိုယူကရိန်းကိုပေးဖို့ဂရိကဝိတ်ပြုလိုက်ကြပါတယ်။နှွေဦးထုတ်စစ်မတိုင်မီညော့နေသွားတဲ့လက်နက်ခဲယမ်းမီးကျောက်တွေကိုပြန်ဖြစ်ဖို့ယူရချက်နဲ့ဒီခီးစဉ်ကရည်ရွယ်ခဲ့တဲ့အတိုင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဆောင်ရွက်နိုင်ခဲ့တာပါ။ဒီခီးစဉ်ဟာယူကရိန်းနိုင်ငံရေရှည်ရပ်တည်နိုင်ရေးအတွက်စစ်ရေးသာမကနိုင်ငံရေးတိုက်ပွဲကိုပုံဖော်တဲ့ခီးလည်းဖြစ်ကြောင်းပြင်သစ်ချိဆိုင်နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကပိုင်းခြားသုံးသပ်သူဖရန်ဆွာဟက်စပေါ့ကပြောပါတယ်။ဒါပေမဲ့ယူကရိန်းကတောင်းဆိုတဲ့တိုက်လေရင်တွေကိုတော့ဒီခီးစင်မှာလဲယူကရိန်းသမ္မတကမရရှိခဲ့ပါဘူး။ယူကရိန်းသမ္မတရဲ့ဥရောပခီးစင်ပြီးဆုံးသွားချိန်မှာ Baltic ပင်လယ်ပြင်ကရုရှားလေပိုင်နက်ကိုဂျာမနီနဲ့ပြင်သစ်လေရင်တွေကကျူးကျော်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတင်းနာနေမှာပဲပြောကြားလိုက်ပါတယ်။ရုရှားဖက်ဒရေးရှင်းရဲ့နယ်နိမိတ်ကနေနိုင်ငံခြားစစ်လေရင်တွေကိုပြန်ထုတ်ပြီးမှရုရှားတိုက်လေရင်တွေကလေတဲ့စခန်းကိုလုံးလုံးကျုံကျုံပြန်လာနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဂျာမန်ပတ်တရအောင်လက်လေရင် P3C Orion အမျိုးအစားတစ်စင်းနဲ့ပြင်သစ်ရေတပ်ကရေငုပ်သင်္ဘောစောက်ကြည့်လေရင် Atlantic 2လေရင်အမျိုးအစားတို့ဖြစ်တယ်လို့လည်းရုရှားကပြောပါတယ်။
ပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံဟာ၁၂နှစ်ကြာအာရဗ်အဖွဲ့ချုပ်အစည်းအဝေးတွင်နေကင်းကွာနေရကအခုအခါတင်းလာနေမှာပထမဆုံးအကြိမ်အဖြစ်ပြန်လည်ပါဝင်လာခဲ့ပါတယ်။ဆိုရီအာရေဗျမှာတောက်ကြနေကြရင်ကျင်းပမဲ့ထိပ်သည့်အစည်းအဝေးမတိုင်ခင်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုမှာဆီးရီးယားတာဝန်ရှိသူတွေပါဝင်ခဲ့တာပါ။ဆီးရီးယားအာရဗ်သမ္မတနိုင်ငံကိုကြိုဆိုကြောင်းနဲ့မျှော်မှန်းထားချက်တွေအောင်မြင်ဖို့လူတိုင်းနဲ့လက်သွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားကြောင်းအင်ရှင်ဆော်ဒီဘန်နာယေဝန်ကြီးကပြောပါတယ်။လူ၅သိန်းကျော်သေဆုံးပြီးတော့တံပေါင်းများစွာဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပဋိပက္ခအတွင်းဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမှုတကြောင်2017ခုနှစ်နိုဝင်ဘာလမှာဆီးရီးယားကိုအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားခဲ့တာပါအခုလအစောပိုင်းကဆီးရီးယားကိုအာရဗ်အဖွဲ့ချုပ်ကပြန်လည်လက်ခံခဲ့ပြီးတာဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်အတွက်အာရဗ်အတိုက်အဝန်ကိုပြန်လည်ဝန်ဆောင်စေဖို့ဖြစ်လာပါတယ်အတိတ်ကိုမကြည့်ဘဲအနာဂတ်ကိုဦးတည်ကြောင်းအာရဗ်ညီအစ်ကိုတွေကိုပြောပြဖို့ဒါအခွင့်အလမ်းတစ်ခုပါပဲလို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဖစ်စကာမာဒတ်ကတင်းလာနေညပိုင်းကဆော်ရီအာရေဗျကိုအယောက်မှာပြောဆိုခဲ့ပြီးဒီအစီအဝေးမှာအာရဗ်အစ္စရေးပဋိပက္ခအပါအဝင်ဆွေးနွေးရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ပြောပါတယ
် G7 စိတ်မှုထိပ်သီးခုနနိုင်ငံရဲ့ထုတ်ပြန်ချက်မှာတရုတ်ကိုအနိုင်အဖြစ်ဖော်ပြမှာပဲကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ရဲ့စီးပွားရေးနဲ့ဘလို့ရင်းဆိုင်မလဲဆိုတဲ့ပြဿနာနဲ့လုံထွဲနေရဆဲဖြစ်ကြောင်းပြသလိုက်တယ်လို့ writer သတင်းခဏပြောပါတယ်စိတ်မှုထိပ်သီးခုနနိုင်ငံကဘာသာရေးဝန်ကြီးတွေဟာ G7 ထိပ်သီးညီလာခံအကြိုဖြစ်ဂျပန်နိုင်ငံနာဂတမြို့မှာ၃ရက်ကြာအစည်းအဝေးတက်ကိုကျင်းပခဲ့ကြတာဖြစ်ပါတယ်။တရုတ်မှာရင်းနှီးမြှုပ်နှံမှုကန့်သတ်ဖို့အမေရိကန်ရဲ့အဆိုပြုချက်စိတ်ကူးကိုတော့ဗန်ဒိုင်းဝန်ကြီးတွေရဲ့အစည်းအဝေးအပြီးထုတ်ပြန်ချက်မှာဖော်ပြမထားခဲ့ပါဘူး။တရုတ်ကိုဖိအားပေးရမှာဘယ်အတိုင်းစအထိသွားမလဲဆိုတာကအဖွဲ့အတွင်းမှာသဘောထားကွဲနိုင်စရာကိစ္စတရားဖြစ်ပါတယ်။အဲ့ဒီအဆိုပြုချက်ကိုဆွေးနွေးခဲ့တယ်လို့အမည်မဖော်လို့တဲ့ဂျပန်ဗန်ဒိုင်းဝန်ကြီးဌာနအရာရှိသူကပြောပါတယ်။အသေးစိတ်ကူးတော့ပြောဖို့ကျင်းဆိုပါတယ်။ G7 အစည်းအဝေးမှာဖြစ်နေတာကအမေရိကန်ရဲ့လွှမ်းမိုးမှုဆုံးရှုံးသွားပြီးတဲ့နောက်ကမ္ဘာနေထအပြောင်းလဲတွေကိုစဉ်းစားသုံးသပ်နေကြတာပါပဲလို့ UBS ရင်းနှီးမြှုပ်နှံမှုကုမ္ပဏီကစီးပွားရေးပညာရှင်မာဆာမီရှိအဒါချီကပြောပါတယ်။ပါဝါအွေအပြောင်းမှာလုံနိုင်မဲ့ပုံစံတရက်ကိုဘယ်သူမှမထုတ်နိုင်ကြသေးဘူးလို့လည်းသူကဆိုပါတယ်။မဟာဗျူဟာရရေးပါတဲ့ပစ္စည်းတွေရဲ့ထုတ်လုပ်မှုကွင်းဆက်ကိုတရုတ်ကနေဘလို့ခွဲဖြတ်မလဲဆိုတဲ့အစီအစဉ်တရက်ကို2023ခုနှစ်ချပန်ဖို့အင်းရှင်ဂျပန်နိုင်ငံကဆွေးနွေးဖက် G7 နိုင်ငံတွေကိုစီရုပ်နေပါတယ်။ G7 နိုင်ငံတွေကတော့အမေရိကန်ပြည်ထောင်ပြင်သစ်ဂျပန်အီတလီဂျာမနီနဲ့ကနေဒါတို့ဖြစ်ကြပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပြိုင်ပွဲဘောလုံးပွဲမှာဗီယက်နမ်အမျိုးသမီးအသင်းကမြန်မာအမျိုးသမီးဘောလုံးအသင်းကို2-0ပြတ်နိုင်ပြီးတော့ရွှေတံဆိပ်ဆုကူသွားပါတယ်။တနင်္လာနေ့ကကျင်းပတဲ့ Phnom Penh Olympic အာကစားကွင်းကဘောလုံးပွဲမှာပရိတ်သတ် 8,000 ကျော်ကြည့်ရှုခဲ့ကြပြီးဗီယက်နမ်အမျိုးသမီးအသင်းကပထမပိုင်းစစချင်း12မိနစ်ကလေးကအဖွင့်ကိုသွင်းယူခဲ့တာပါ။ဒုတိယပိုင်းပွဲချိန်86မိနစ်မှာဒုတိယဂိုးထပ်မံသွင်းယူနိုင်ခဲ့တဲ့အတွက်၄ချိန်ဆက်တိုက်စံချိန်တင်ရွှေတံဆိပ်ရရှိခဲ့သလိုစုစုပေါင်း၈ချိန်နဲ့အရှေ့တောင်အာရှ SEA Games ပြိုင်ပွဲတမိုင်းတစ်လျှောက်မှာလည်းအမျိုးသမီးဘောလုံးအနေနဲ့ရွှေအများဆုံးယူထားတဲ့စံချိန်တင်နိုင်ခဲ့ပါတယ်။ထိုင်းကိုနိုင်ပြီးတော့ဘောလုံးပွဲတက်လာခဲ့တဲ့မြန်မာအမျိုးသမီးအသင်းကဒုတိယပိုင်းအစမှာတံပြန်တိုက်စစ်တွေအများအပြားလှုပ်ဆောင်နိုင်ခဲ့ပေမဲ့လည်းအဆုံးသတ်ဂိုးအဖြစ်မပြောင်းလဲနိုင်ခဲ့တဲ့အတွက်ဗီယက်နမ်ဘက်ကလူစားဝင်လာတဲ့ငှူယန်ကဒုတိယဂိုးသွင်းယူပြီးတော့ဗီယက်နမ်ကိုနိုင်ပွဲတေချာစီခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တဲ့တွေကတော့ဥတင်မောင်သားနဲ့ကျမနန်းလာကိုပြောပြခဲ့တာပါရှင် VO American တိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို line to meter 24/50 နဲ့ VO ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မုခာမုံတိုင်းအချိန်ကြောင့်မိုးတဲထံပြီးတော့လေပြင်းတိုက်ခတ်တဲ့အတွက်ယာယီမိုးကတဲနဲ့နေထိုင်နေရတဲ့ရှမ်းကယားဖက်ကစစ်ရှောင်းအများစုအခက်အခဲဖြစ်နေပါတယ်။ရှာတီဥသူဆိုးရွားလာတဲ့အတွက်စစ်ပြေတုကတရေဟာမလုံမချုံအခက်အခဲဖြစ်တဲ့အခြေအနေသတင်းပေးဖို့ထားတာကိုတော့မအေးတနာကျော်ကပြောပြထားပါတယ်။
မောခာမုံတိုင်းအချိန်ကြောင့်တိုင်းနဲ့ပြည်နယ်တော်တော်များများမှာနေရာကွက်မိုးကြီးပြီးလေပြင်းတိုက်ခတ်တာတွေဖြစ်ခဲ့ပါတယ်။စစ်ပြေဒုက္ခသည်များတဲ့ရှမ်းကယားဘက်တချို့နေရာတွေမှာမိုးတဲထံပြီးတော့လေပြင်းတိုက်ခတ်ခဲ့တာပါ။ယာယီမိုးကတဲ့ထိုးပြီးတော့နေရတဲ့သူတွေဟာလေပြင်းတိုက်လို့မိုးကတဲ့မိုးလုံးတာရေဆိုရာတွေနဲ့မလုံမချုံဖြစ်နေတယ်လို့ကြားပြင်းနေဒေသအခေါ်ကင်းနီပြင်းနေဖရူဆိုမြို့နယ်အနောက်ချမ်းစစ်ဆောင်ကွန်ကြီးသူတို့ကပြောပါတယ်
်ဟိုမုံသားရှင်ကျတော့မနေညညလုံးတော့ဟိုဒီပြင်းတိုက်ရမူရတော့ပေါ့ကန့်ထဲမှာတချို့မူကတဲနဲ့ဒီရည်လူတွေ့တော့တချို့ကတော့ဟိုအမိုးကြီးလာတာရှိတယ်မိုးကြီးယူတာရှိတာပေါ့မူကတွေကလည်းတချို့ကဆွေးနေတာတွေပါရှိခါကျတော့ဟိုအခက်ခဲရှိတယ်ပေါ့နော်ဒီဖက်ကျတော့ဟိုအထောင်ပံ့ရနိုင်တဲ့နေရာနဲ့အလံဝင်တဲ့အခြေအနေမျိုးကျတော့အခုလည်းလူရှိနေကြလဲဟိုမရောက်တာလည်းကြာမရောက်တာများပြီကိုမကဒီတမကဟိုကောင်းနေစမ်းလေးခါရီညာချက်ချက်ရှိတယ
်ဖရူဆိုမျိုးနဲ့အနောက်ဖက်ချက်မှာစစ်ပြေးဒုက္ခတဲ့6000ထဲမှနေနီးစက်ရာရွှေမျိုးအိမ်နဲ့ယာယီစစ်ဆောင်စခန်းတွေမှာခေါလုံနေကြရတာပါဒုက္ခတွေတွေကယာယီမိုးကတွေထိုးပြီးနေထိုင်လာတာကြာလို့အမိုးကတွေလည်းဆွေးတာပြက်တာကြုံနေရတယ်လို့အမိုးကအပြင်စားရည်တောက်ရည်အကူအညီလည်းလိုအပ်နေတယ်လို့ဆိုပါတယ်အလားတူဒီမော့ဆိုမြို့နယ်ကတောထဲမှာဖြစ်သလိုခုံလုံနေတဲ့စစ်ပြေးဒုက္ခတွေလည်းအများပြားရှိနေတာပါအခုလိုမျိုးမိုးကြီးလေကြီးနဲ့ကြုံရလို့အခက်အခဲတွေအများကြီးဖြစ်နေတဲ့အကြောင်းစစ်ဆောင်တို့ကပြောပြပါသေးတယ
်ဒီနေ့တကယ်ဖြစ်တရားရောက်လာသေးတယ်အဲ့ဘုန်းနေရမှာမရှိဘူးလေသူအမြဲပြောဒီနေ့ညရောမိုးလည်းရမယ်ဆိုတော့သူတို့အဆင်မပြေလောက်နဲ့တူတယ်ဘယ်လိုလဲဆိုမိုးတိုက်ရမယ်မိုးကန်နေဆိုတော့မိုးကန်ရောတခြားဆိုမိုးကန်တဲ့ဖြစ်မယ်တဲ့ဝရှိရဟဆိုတော့ပုံစိုးတော့ဗော
။စီရေးပြင့်ထန်တဲ့နေရာတွေမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတဲ့ပြင်လမ်းပန်းဆက်သွယ်ရေးလည်းအခက်အခဲဖြစ်နေတာမို့အကူအညီရဖို့ခဲရင်လေလို့စစ်ဆောင်နဲ့စစ်ဆောင်ကူညီသူတွေကပြောပါရင်ရှမ်းပြည်တောင်ပိုင်းမိုးပြဲစစ်ဆောင်တို့ကတော့စစ်ပြေးဒုက္ခတွေနေထိုင်တဲ့မိုးကာတဲမှာမိုးဆိုပြီးတော့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
ကိုအမေကိုရိုင်းကစစ်ဆောင်ခါတော့တဲလည်းမလုံးမချုံဖြစ်ရလေမိုးလည်းတိုက်ခါလေလည်းပြီးခါတော့အမိုးကအောင်မြင်တဲ့မိုးလေးလာလိုက်ညတကောင်ရမိုးထအစားရွာခါတော့လေသူတို့မှမလုံးမလုံးမိုးလည်းမလုံးခါတော့စောင်းရအကုန်လုံးလုံးထအိမ်မှာမိုးကလည်းတီးနေတဲ့ထအုပ်ရလေမချုံရဲတော့အတားရှိနေရရှိလေကွေးလေကွေးအမျိုးဝင်နေရကွာကိုနဲ့ဖြစ်တယ်လို့လည်းနေကြတာအမှအများရရှိတယ်တဲထဲမှာလေကွေးထဲမှာတော့အများရှိတယ်
ဒီကလေးလမိုးကြတဲ့ကလေးကလေပြင်းတိုက်ခတ်လို့မိုးပြဲဖယ်ကုံမြို့နယ်ကလဲထွန်းကျေးရွာမှာနေရင်30ကျော်အမိုးလန်သွားခဲ့တာပါစီရေးပဋိပက္ခအပြင်ရာသီဥတုဒဏ်မှာခံစားနေရတဲ့စစ်ပြေးဒုက္ခတွေဖို့အကူအညီရရှိရေးမှာလည်းခက်ခဲနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင
်မအေးတနာကြောပါရှင်ခုတော့စကိုင်းဖက်ကသတင်းဖက်ဆက်ကြရအောင်ပါစကိုင်းတိုင်းကနေမြို့မှာစစ်တပ်ကအနေနဲ့ရှင်းလင်းနေတဲ့အတွက်ဒေသခံတွေအများအပြားမိုးရွာတဲ့တင်းရှောင်နေရတယ်လို့ဖြားနာရတဲ့ရှင်နေပြီးအခုအညီတွေလိုအပ်နေပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းမုံတိုင်းအရှိန်ကြောင့်မိုးရွာသွန်းတဲ့အတွက်စပါခင်ပဲခင်တွေအေကအများအပြားပျက်စီးဆုံးရှုံးရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမုံပြောပြထားပါတယ်
။စကိုင်းတိုင်းကနေမြို့နယ်တဲကိုစစ်တပ်ကမေလ12ရက်ကစလို့အနေနဲ့ရှင်းလင်းရေးလုပ်နေပြီးဒေသခံတွေတင်းရှောင်နေရပါတယ်မိုးခါမုန်တိုင်းအချိန်ကြောင့်ဒေသခံတွေဟာမိုးရွာထဲမှာတင်းရှောင်နေရပြီးအကူအညီတွေလည်းလိုအပ်နေတာပါမိုးရွာထဲတင်းရှောင်နေရတဲ့အတွက်ဖြန်းနာတဲ့သူတွေရှိတယ်လို့စေဘေးဆောင်သူကအခုလိုပြောပါတယ
်ဘဖကျဲတွေကတော့မိုးရွာကြီးရဲ့ပြည်ရသွားရတော့သူတို့ပြေမိုးကလည်းဂျွာနေရာနဲ့ကြားဒီနေရာမရှိပုံကြောင်းနေမှာနေရာပြည့်သွားတယ်မရှိတော့အာဒီစစ်တီအောက်ဒီပါဒီမှာရောလုံးဝအဆင်မပြေဘူးသူဒီမုန်တိုင်းကဝင်လာရောဆိုတော့လေဒီကိလေရဲ့ဒုက္ခရောက်ပြီးရှားတဲ့အကြီးငယ်ရောအခုဒီနေ့မိန်းပြောက်ဆိုရင်တတိယကိုလက်သွားတာရှားအောင်ဒုက္ခရောက်ပြီးလူတွေမပြောနဲ့နွားရီတောင်ရှားလာတာကြီးရှိသွား
စစ်သက်ဟာမေ12ရက်မနေ့ခင်းကဆက်လို့ကဏီမြို့နယ်တဲကကြေးရွာတွေကိုနေမြင်ရှင်းလင်းရေးလုပ်နေတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပါသေးတယ်နေမြင်ရှင်းလင်းရေးအတွင်းမေ12ရက်မှာကလင်းငယ်2ဦးအပါအဝင်အမျိုးသမီး2ဦးနဲ့မေ23ရက်မှာတော့အသက်18နှစ်အရွယ်အမျိုးသမီး2ဦးစုစုပေါင်းဒေသခံ4ဦးတပ်ဖြတ်ခြင်းခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတီးကြားအတိမပြုတ်နိုင်သေးပါဘူးဒါ့အပြင်မေလ14ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးနောက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါသေးတယ်လက်ရှိအချိန်မှာစစ်တပ်ဟာမင်းမကျေးရွာအတွင်းမှာတက်ဆွဲနေပြီးကျေးရွာ18ရွာကဒေသခံ1000ကျော်ဟာစစ်ပေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေပါတယ်။တစက်ထဲမှာပဲရခိုင်ကံရိုးတိုင်းကနေတဆင့်မြန်မာနိုင်ငံကိုဖျက်ကျော်ဝင်ရောက်တဲ့မိုးခါမုန်တိုင်းအရှိန်ကြောင့်ခင်းဦးမြို့နယ်ထဲမှာမိုးအဆက်မပြတ်ရွာသွန်းတာကြောင့်တင်းနံဆိုင်ခင်းတွေအများအပြားပျက်စီးခဲ့ရပါတယ်။ခင်းဦးမြို့နယ်တရင်ထုတ်ပြန်ရေးအဖွဲ့ရဲ့မြေပြင်ကောက်ယူရရှိထားတဲ့အချက်အလက်တွေအရကြေးရွာ49ရွာကစိုက်အေကပေါင်း1000ကျော်ရေဝင်ရောက်ပြီးတင်းနံတွေပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။ တင်းနဲ့ဆက်ခင်ပျက်စီးတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပြပါဗျာ
။ဘိုးကကျွန်တော်တို့ဝါနီယာစရပါလားဗျာ73ရက်နေ့ကနေစရပါလားဗျာ73ရက်နေ့ညကနေစရပါလားပေါ့ဗျာ။ဒီနေ့တော့ဗျာဟွာလောက်ကနေရက်ပါလားဗျာ။လက်နှစ်နာရီလောက်ကနေရက်ပါလားအခုချိန်ကြီးပေါ့ဗျာ။မရွာတော့ဘူးဗျာဒီနေ့ရော။ကျွန်တော်တို့ဘက်မှာလေဟွာဒီတိုက်ပြီးခင်းလေတော်တော်ပြတ်တယ်ဧကဟွာလောက်900လောက်ပြတ်တယ်ဗျာ။ဂျီမြုပ်ပါလား။ဟုတ်တယ်ဗျာကျွန်တော်တို့ရတရားတွေဗျာအကြ900ချောခန်းလောက်ပေါ့ဗျာ။မိုးရီရွာလာဗျာမိုးရီရွာတဲ့ခါကျတော့ရီရလာပေါ့ဗျာရီရလာတော့အဲ့ဒီမှာဒီပဲချင်းနေတို့အဲ့ပန်းပန်းကင်းတို့မြုပ်သွားတာပေါ့ဗျာဒီရာဒီမှာရောင်းမှုရတဲ့ပေါ့ဗျာအခုပဲချင်းနေရဆိုအပြီးပြွေးနေပေါ့ဗျာကောက်တော့မှဆယ်ဆယ်သားတွေပေါ့
ဒါအပြင်မေလ9ရက်ကနေ200ကျော်မီးရှို့ခံခဲ့ရတဲ့ကပုတ်ကျွာနဲ့မေ26ရက်နဲ့28ရက်တို့မှာမီးရှို့ခံခဲ့ရလို့နေ400နီးပါးမီးလောင်ကျွမ်းခဲ့ရတဲ့မြို့တစ်ကျွာတို့ကဒေသခံတွေဟာတောတောင်တွေရဲ့အဆင်ပြေသလိုနေထိုင်နေရပြီးအခက်အခဲတွေရှိနေတဲ့အတွက်အရေးပေါ်အတုံးဆောင်စားစီကအကူအညီတွေလိုအပ်နေပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြသွားတာပါရှင်ခုတော့ထိုင်းဘက်ကပေးပို့တဲ့သတင်းကိုကြည့်ကြရအောင်ပါထိုင်းနိုင်ငံမဲပရက်ကွက်မဲလွေအိမ်ယာဝင်းကနေဒီလုံထဲမှာမေလ14ရက်မနေ့ကမီးလောင်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးရမှာတော့နေအိမ်ခန်းထဲမှာရမ်းနဲ့တွင်ခုံတွေရှိနေတာကိုတွေ့ခဲ့တဲ့အတွက်ဒီကိစ္စနဲ့မဆိုင်တဲ့အနီးအနားကတရားဝင်မြန်မာ15ရက်လောက်ကိုဖမ်းဆီးသွားခဲ့ပါတယ်မေလ15ရက်နေ့မှာတော့အဲ့ဒီအိမ်ယာဝင်းအနီးမှာလုံခြုံရေးတွေစောင့်ကြပ်ပြီးတော့စစ်ဆေးတာတွေလုပ်ခဲ့ပါတယ်ဒီအကြောင်းဗီဒီယိုအေးသတင်းထောက်မအေးအာမအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမဲပရက်ကွက်မဲလွေအိမ်ယာဝင်းအတွင်းမှာမေလ14ရက်နေ့ကမီးလောင်မှုဖြစ်ခဲ့တာပါအဲ့ဒီမီးလောင်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးခဲ့ရမှာတော့အဲ့ဒီအိမ်ထဲမှာတွင်ကုန်တန်ပိုက်လုံးနဲ့ရမ်းပစ္စည်းတချို့တွေ့ရှိခဲ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့မဲဆောက်မြို့နေဒေသခံပြည်သူတို့ကအခုလိုပြောပြပါတယ
်အာမနေ့ကတော့ပေါ့လေညနေပိုင်းပေါ့3နာရီဝဲကျော်ကျော်လောက်ပါပေါ့လေမဲဆောက်မေမာရီယာမှာရှိအင်ယာဝင်းတခုမှာမီးလန့်တာပေါ့အဲ့ဒီ gas war ကနေမီးလန့်တာဖြစ်ပြီးတော့ကြတော့ဒီ tiny deck ကားတွေကနေပြီးမီးလာညင်းတဲ့အခါမှာညင်းတက်မှုတွေလုတ်တယ်ညင်းတက်မှုလုတ်တဲ့အခါမှာအဲ့ဒီအင်ယာဝင်းတွေကနေပြီးတော့ကြတော့ဒီပြောမယ်ဆိုရန်လို့ပြောတဲ့ပစ္စည်းတွေတချို့တွေ့ရတယ်ဆိုပြီးတော့ကျွန်တော်တို့ကထိုင်းရင်ကိုကြောင်းကြတာရှိတယ်ထိုင်းရင်ကိုကြောင်းကြတဲ့အခါကျတော့အဲ့ဒီ Nazi ပတ်ဝန်းကျင်မှာရှိတယ်ဒီအထောက်ထားမဲ့15ဦးလောက်ကိုလည်းဖမ်းဆီးသွားတယ်လို့သိရပါတယ်ဗျာ
အဲ့ဒီမီးလောင်တဲ့အိမ်မှာနေထိုင်တဲ့သူတွေကတော့အချိန်မီထွက်ပြေးလွတ်မြောက်သွားတဲ့အတွက်ဖမ်းမမိခဲ့ဘူးလို့လဲဆိုပါရယ်ဒါပေမဲ့အဲ့ဒီအိမ်ယာဝင်းအနီးမှာနေထိုင်နေတဲ့တခြားအိမ်တစ်လုံးကနေမှန်ဘလူးကိုတွေ့ရှိခဲ့တာကြောင့်ပောက်ကွဲမှုနဲ့ဆက်ဆက်မှုမရှိတဲ့လူငယ်တဦးကိုလည်းဖမ်းဆီးသွားခဲ့ပါရယ်ဒါအပြင်အနီးတစ်ဝိုက်ကိုလိုက်လံစစ်ဆေးရမှာတော့ဒီကိစ္စနဲ့မဆိုင်တဲ့တရားမဝင်မြန်မာ15ဦးလောက်ကိုလည်းဖမ်းဆီးသွားခဲ့တယ်လို့ဆိုပါရယ်ဒီနေ့မှာတော့အဲ့ဒီအိမ်ယာဝင်းအနီးမှာလုံခြုံရေးတွေတင်းကျပ်စွာချထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းမဲဆောက်ဒေသခံကပြောပါတယ်
။နေရာတော့ဖြစ်ပွားမှုရဲ့ဆက်ဆက်မှုနဲ့ပေါ့လေဒီနေ့မှာလည်းဆက်ပြီးတော့ကျွန်တော်အဲ့ဒီမဲပောက်ကွဲမှုရှိတဲ့မီးလောင်မီးလန့်တဲ့နေရာမှာပဲဒီအိမ်ယာဝင်းသားမှာပဲပြန်ပြီးတော့စစ်ဆေးမှုတွေရှိတယ်။အဲခြံရည်တွေရောက်လာတာရှိတယ်။အဲဒီနေသားတော်တက်တွေရောက်လာတာလူတွေရှိတယ
်။အလားတူမေလ14ရက်နေ့နေ့လယ်ပိုင်းကလည်းတက်ပီနယ်မဲလမတ်မြို့နယ်အမှတ်9ခနေကျူကျေးရွာကနေအိမ်တလုံးကိုသတင်းအရထိုင်းအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ရမှာအိမ်စည်းကားပေါ်မှာတနက်နဲ့ဆက်ဆက်ပစ္စည်းတွေရှာဖွေတွေ့ရှိခဲ့ပြီးဒီလက်နက်နဲ့ဆက်ဆက်ပစ္စည်းများပိုင်ရှင်လို့ယူဆရသူမြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားနှစ်ဦးစုစုပေါင်း3ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ထိုင်းအာဏာပိုင်တွေဖမ်းဆီးသွားတဲ့အဲ့ဒီ3ဦးကိုတော့မဲလမတ်ရဲစခန်းကိုခေါ်ဆောင်သွားပြီးဝင်းဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့လည်းဒေတာရင်သတင်းတွေမှာဖော်ပြပါတယ်ရှင
်။မအေးမတင်ပြတော့ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ကြရအောင်ပါ။အမေရိကန်ဌာနေတိုင်းရင်သူတပ်ပုံဆရာမမတ်တီခာဝီလ်ဘာဟာပြည်တော်စုကအသိအမှတ်ပြုထားတဲ့ဌာနေတိုင်းရင်သားမျိုးနွယ်စု962ခုစလုံးကိုမှတ်တမ်းတင်နိုင်ရေးရွယ်ချက်နဲ့လွန်ခဲ့တဲ့ဆယ်နှစ်ကစပြီးတော့ခီးစဉ်အစီအစဉ်ကိုစတင်ခဲ့ပါတယ်ဌာနေအမေရိကန်ရဲ့အပေါ်လူရဲ့အမြင်သဘောထားကိုပြောင်းလဲနိုင်ရေးရွယ်ပြီးတော့သူ့ရဲ့နှစ်နှစ်ချီဆောင်ရွက်ချက်တွေကိုစာအုပ်ထုတ်ဝေပါတယ်သူရဲ့နေရာရင်းဝါရှင်တန်ပြည်နယ်မှာလှည့်လည်ပြီးတော့စာအုပ်တစ်ကိုမိတ်ဆက်ပါတယ်။ CIA ကနေ VOA သတင်းထောက်နာတာရှာမော့စကိုဗာယာပေးပို့တဲ့သတင်းဆောင်မကိုမတင်ငေထိုက်ကပြောပြထားပါတယ်ရှင
် CIA ကဣလျော်ဘေးဘုကုမ္ပဏီဆိုင်မှာမိခင်ဖြစ်သူရဲ့စာအုပ်တစ်မိတ်ဆက်လက်မှတ်ထိုးဝယ်မှာတမင်းငယ်ဖြစ်သူကလည်းတီးမှုန်ကခုံပွိဖက်ဖို့တွေနဲ့ကူညီဆောင်ရွက်ပါတယ် Swino Mishne Tulalip Mune Zuwin Dabon Siyama Madiga Weba Tredo Silo Shabwe Tamangwi Kaitema Nyao Amerikani Tani Dayina Lurugo Bobi Didi Jaja Bumponayi Etwe Yane Chide Tani Dayin Mulweriku Seneja Madan Dinge Tarigani Akaunte Bolara Chipari.
I don't know.
လူမှုအတိုင်းအဝန်တစ်ခုအတွင်းမှာတွေ့ရတဲ့လူအချက်တွေကိုဘယ်လိုဖြေရှင်းရမလဲဆိုတော့ဖြေစည်းလာတဲ့ခန်းစားချက်ကိုရှင်းမပြနိုင်အောင်ပါပဲအဲ့ဒီနောက်မှာဒီလိုအချက်ကိုဖြေစည်းပေးဖို့ပါဝင်ဆောင်ရွက်ခဲ့ပြီးတဲ့နောက်မှာတာဝန်ကြီးတစ်ခုထမ်းဆောင်ခဲ့တာမျိုးကျင့်နှပ်ပျော်ရွှင်မှုဂုဏ်ယူမှုနဲ့လှုပ်ဆောင်ခွင့်ရခဲ့တယ်ဆိုတာမျိုးခန်းစားရပါတယ်။ဥမာရဲ့ကျောင်
ထက်တန်းကျောင်းတစ်ခုမှာ2012ခုနှစ်တုန်းကကျမဆရာမလုပ်နေတာပါ။အဲ့ဒီမှာတင်ကြားရေးလုပ်နေတဲ့အတွင်းကျမတို့လူမှုအတိုင်းအဝန်အတွင်းကရက်မရက်ဖတွေကကျမစီလာပြီးတော့မတ်တီခါရင်ငါတို့လူမျိုးတွေကိုကိုးစားပြုတဲ့တင်ယုံညွန်းတစ်ခုလုပ်ပေးမလားလို့ပြောခဲ့ကြတာပါ။အဲ့ဒီနောက်မှာတော့ဌာနေတိုင်းရင်းသားတွေအကြောင်းလူဖြူတွေရေးထားတဲ့စာအုပ်တွေအများကြီးကျမတွေ့ခဲ့ပါလေ
။ပြည်တော်စုခအတိအမှတ်ပြုထားတဲ့ဌာနေတိုင်းရင်းမျိုးနွယ်စု962ခုလုံးကိုမှတ်တမ်းတင်ဖို့ရည်ရွယ်ပြီး RV ကားကြီးနဲ့ခီးသွွားအစီအစဉ်ကိုစခဲ့တာပါ။လှူဒန်းကြတဲ့ရန်ပုံငွေတွေကိုသုံးခဲ့ပါတယ်
The most profound thing that အတိသာဆုံးဖြစ်ထွန်းမှုဆိုရင်တော့ကျမတို့လူလူနဲ့တိတ်ကိုရင်းနှီးကြွားဝင်သွားပြီးကျမတို့ရိုးရာအစဉ်အလာနဲ့ကျမတို့ရဲ့ခေတ်သစ်ရိုးရာတွေကိုနက်နက်ရှန်ရှန်သိရှိနားလည်သွားတာလို့ကျမထင်ပါတယ်
။သူမတွေ့ဆုံခဲ့တဲ့လူပေါင်း1200တဲကတဦးချင်းတယောက်ချင်းစီအနေနဲ့သူတို့ရဲ့အကြောင်းပုံဖော်အတိပြုလိုတဲ့ပုံစံအတိုင်းဖြစ်စေဖို့ကအရေးကြီးတယ်လို့ခန်းစားရကြောင်းဝေဘာကပြောပါတယ်။စာအုပ်မှာမထည့်ဘဲခြံခဲ့ရမှာတွေကိုစုံပြရတာကအခက်ခဲဆုံးဖြစ်ပါတယ်
။ Oh, I photographed
မျိုးနွယ်စုတစ်ခုချင်းစီကလူတချို့ကိုတပ်ပုံရိုက်ခဲ့ပါတယ်။အဲ့ဒီနောက်တိဖြတ်ရတဲ့အလုပ်ကတိတ်ကိုနာကျင်ခန်းစားပါတယ်။အချက်အလက်တွေထပ်မနေဖို့နဲ့မျိုးနွယ်စုတွေအများကြီးအထက်ထပ်ဖြစ်မနေရေလိုမျိုးကိုအခြေခံပြီးတော့ကျမတို့ဆုံးဖြတ်ပါတယ်။တချို့မျိုးနွယ်စုတွေမှာတော့ကိုစားပြုမှုပို့ပြီးတော့ရှိကြပါတယ်။ဒီကိစ္စကိုတော့ကျမအနေနဲ့သိပြီးတော့ပျော့ပျော့ပျော်ပျော်စိတ်ခံစားမှုနဲ့ချင်းကပ်ခဲ့ပါတယ်။သူ့အရှိအတိုင်းပဲထားလိုက်ပါတယ်။
ပြည်တော်စုခသတ်မှတ်ထားတဲ့ဌာနေတိုင်းရင်မျိုးနွယ်စုက984ခုထိတိုးလာပြီးအခုစအုပ်ထဲမှာတော့ပြည်နယ်ကအတိအမှတ်ပြုထားတဲ့မျိုးနွယ်စုတွေနဲ့မျိုးပြန်ရေးတိုင်းရင်မျိုးနွယ်တွေကိုလည်းဖော်ပြထားပါတယ်။ဌာနေတိုင်းရင်သားအကအုပ်စုခေါင်းဆောင်နဟန်ကအခုစအုပ်ထဲမှာပါဝင်ပါတယ်
။ This is real exciting.
စိတ်လှုပ်ရှားရင်ခုန်ရပါတယ်။ကိုယ့်လူမျိုးတွေရေးတဲ့စာအုပ်တွေဖတ်စရာမရှိခဲ့ပါဘူး။အများအပြားကဖန်သီးဇလန်းတွေသာဖြစ်ပါတယ်။ဒါကြောင့်မိဘုံဘေးမှာဝိုင်းထိုင်ပြီးအကြောင်းအရာတွေပြောကြဆုံးမစကားတွေကြားရဖို့ကအရေးကြီးခဲ့တာပါကျွန်တော်တို့ရဲ့လက်တွေ့ဘဝတွေနဲ့ကျွန်တော်တို့ရဲ့ရှိရောင်တွေကိုဇလန်းတွေနဲ့ပုံဖော်ဖန်တီးရမှာဖြစ်ပါတယ
်နိုင်ငံတော်ဆောက်ပိဆက်ပွဲခင်းစဉ်စတင်လိုက်တဲ့ဝေဘာကတော့ခင်မမီတော့တဲ့တမယိုးချအမြင်တွေကိုဖယ်ရှားနိုင်ရမှာသူမရဲ့ဆောက်ကအထောက်အကူဖြစ်စေပြီးတခြားသောဌာနေတိုင်းရင်းသားအမှုပညာရှင်တွေလည်းအပြောင်းလဲကိုဥဆောင်လာရေးအတွက်စိတ်စော်မှုဖြစ်စေမယ်လို့မျှော်လင့်နေပါတယ်ရှင်
မတင်ငေထိုက်တင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်ကအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်ထုတ်လွှင့်သွားမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာမို့စောင့်မျှော်နားဆင်ပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတုံမီတာ24 40 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဆက်ပြီးတော့ထုတ်လည်နေပါရယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အရင်ဆုံးသတင်းထောက်မဆုနဲ့စကြရအောင်ပါ။ဘဏ်တွေမှာငွေကြေးအခြေအနေကလုံလုံလှလောက်လှက်ပတ်စီးဆင်းနေပြီးတော့ဘဏ်လုံငန်းကဏ္ဍမှာတည်တည်ငြိမ်ရှိလာပြီလို့မြန်မာဘဟုဘဏ်ကဒီရက်ထဲမှာထုတ်ပြန်ခဲ့ပါရယ်။တချို့ကတော့ဘဏ်တွေဟာကျွေးဆုံးပြဿနာတွေမထိန်ချုပ်နိုင်သေးတယ်လို့ငွေကြေးခဝါချမှုတွေကနှဆက်ကအာဏာယူထားတဲ့ကာလမှာပုံများလာတယ်လို့ထောက်ပြကြပါရယ်။မြန်မာနိုင်ငံဘဏ်ဝန်ထမ်းများတက်မကအဖွဲ့ချုပ် MBUF ဥက္ကဋ္ဌကတော့ဒါရီဟာပန်စနစ်ကိုပြိုလဲသွားနိုင်တဲ့အကြောင်းအရာတွေပဲလို့ဝေဖန်ထောက်ပြထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှစုကိုစောဝင်းလိုက်တင်ပြထားပါတယ
်။ဒီရင်းပန်ဒီရဲ့စီးရှင်အံွယ်ကမနစ်ကတဲ့ဆိုင်ရင်35ရာခိုင်နှုန်းနဲ့ငွေသားလက်ကျန်က36ရာခိုင်နှုန်းတိုးလာတယ်လို့မြန်မာဗဟိုဘဏ်ကဒီရက်ထက်မှထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘဏ်ဝန်ထမ်းတွေ CDM လောက်တာစုဆောင်းငွေတွေကိုအလူအယက်ပြန်ထုတ်ကြတာငွေမအပ်ဖို့လုံဆော်မှုတွေကြားမှာဘဏ်လုပ်ငန်းတွေလည်းကမောက်ကမဖြစ်ခဲ့ရတာပါ။အခုတော့ဘဏ်တွေတည်တည်ငြိမ်ငြိမ်ဖြစ်လာပြီလို့ဗဟိုဘဏ်ကထုတ်ပြန်ခဲ့ပါတယ်။ဝန်ထမ်းတွေ CDM လောက်လို့ကမောက်ကမဖြစ်သွားတဲ့နေရာတွေကိုခမျက်များအစားထိုးပြီးလုပ်ငန်းတွေကိုဗန်ဒီကရအောင်လဲပတ်ခဲ့ကြပါတယ်လက်ရှိဗန်ဒီရဲ့အခြေအနေကိုအစိုးရပုဂ္ဂလိက CDM ဘဏ်ဝန်ထမ်းနေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဘဏ်ဝန်ထမ်းများတမကအဖွဲ့ချုပ် MBUF ဥက္ကဋ္ဌကို LS ကအခုလိုပြောပြပါတယ
်အာသူတို့ကတော့ဗျာဘယ်လိုပြောလဲဆိုတော့ဒါသူတို့ဒါစာဝတ်နေရေးကြောင့်ဒါလူတိုင်းကတော့စာဝတ်နေရေးရှိတာပဲဒါကကျွန်တော်တို့ဘဏ်ဝန်ထမ်းနေနဲ့ပို့ဆိုတဲ့ဟိုမြေထားဝန်ထမ်းနေရှိတယ်အထည်ချုပ်ဆိုလည်းထည်ချုပ်လို့ပြောနိုင်နေရှိတယ်။အဲတကယ်ကိုဟိုဘောနော်ဟိုအစိုးရပိုင်းမှာဆိုလည်းအားကြီးရှိတယ်ဘောနော်ကိုယ်ရင်းနဲ့အချင်းချင်းခက်ခဲသူတို့မှာနိုင်ငံမှာနေရတဲ့ပုံစံကြီးရှိတယ်။အဲတချို့ကဘယ်လောက်ထိတောင်ဆိုလဲဆိုရင်ကိုသူတို့ရဲ့စာဝတ်နေရေးခက်ခဲရှိလို့ပါသူတို့မိဘတွေသူတို့ဟိုအဆင်မပြေလို့ပါဘောနော်အဲ့လိုမျိုးတွေ။တခြားဒီကျွန်တော်တို့စီရင်ဘောင်နန်းနေမှာကိုယ်ချိန်ပြီးကိုဟိုထွက်ပြေးတင်းချောင်ပြီးတော့ကလေးတွေနဲ့ထွက်ပြေးတင်းချောင်ပြီးတော့ဟိုကြာရနေရကျုံဝနေရမှာနေပြီးတော့ကျုံဝလုတ်ကိုလုတ်ပြီးလုတ်နေရတဲ့ဘဏ်ကအများကြီးပဲအခုအချိန်မျိုးဆိုရင်တကယ်စီရင်ဘဏ်ဝန်ထမ်းနေရနေရာတွေကိုဒီကောင်းနေဟိုပေါ့နော်ပြန်ပြီးတော့အစားထိုးပြီးတော့လုတ်တွေခေါ်တယ် job fair တွေလုတ်တယ်အချိန်မျိုးဆိုပြန်ဟိုအဲ့ဒီစီရင်လုတ်တဲ့ဝန်ထမ်းနေရနေရာအစားထိုးပြီးဝင်သွားတယ်ဒီအများကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ဒီဘဏ်တွေကလည်းဟိုပြန်ပြီးတော့ဟိုပြန် run နိုင်သွားတယ်ပေါ့ဗျာဒီလိုပဲပြောရတော့ပါပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစိုးရဘဏ်တွေပုဂ္ဂလိကဘဏ်တွေအားလုံးဟာစစ်တပ်ထိန်းချုပ်လိုက်တဲ့ဘဏ်ရဲ့လက်အောက်ကိုလုံလုံလည်လည်ရောက်ခဲ့ကြရတာပါအဲ့ဒီနောက်ပြည်သူတွေအနှံထားတဲ့ငွေတွေကိုထိန်းချုပ်တာအကန့်အသတ်နဲ့ထုတ်ပေးနေတာကအခုအာဏာသိမ်းပြီးနှစ်နှစ်ကျော်လာတဲ့အချိန်အထိအကန့်အသတ်တွေဆက်ရှိနေတုန်းဖြစ်ပါတယ်ငွေစုသောအနှံသူတွေငွေလွှဲပြောင်းသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့အွန်လိုင်းငွေအလွယ်အပြောင်းတန်တရားဖြစ်တဲ့ငွေပြောင်းလဲမှုတွေကိုအရေးယူတာကလည်းနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာတယ်လို့ကို LS ကဆက်ပြောပါတယ
်။ဒါကြောင့်အဓိက KB ပေါ့။ KB တို့ Wave KB ဆိုရင်ဒါ KBZ ဘဏ် Wave ဆိုရင်ဒါယူမှာပေါ့။ဟိုကျွန်တော်တို့ကပြင်မုံတဲ့ဖုန်းနံပါတ်တင်နေဟိုဖွင့်ထားတဲ့အကောင့်တွေကိုအဖုန်းနံပါတ်ကတစ်ဆင့်ကျွန်တော်ပတ်ပုံနေတဲ့ data အချက်လက်တွေတမုံထည့်ပြီးတော့ဒါဟို online banking ကိုဖွင့်ဒီအကောင့်တွေရဲ့ဒီဘောပေါ့နော်ငွေလွှဲပြောင်းတွေလိုက်တာဟိုကျွန်တော်တို့ကအများအားဖြင့် daily ya daily chat လောက်ရတော့ daily chat လောက် transaction တွေအဲ့တော့ဒါကတော့ကျော်ရတယ်ပေါ့ဗျာချင်းမျိုးတို့ဘန်ဒီကဒီလိုမျိုး live ပေါ်ရတယ်ဟိုနေ့တိုင်းဒါတွဲနေတာလားဒါကြတော့ live လို့လွှဲတယ်ပေါ့ဗျာ
အာနာသိမ့်ယူပြီးနောက်ကတပါတဲ့ကတ်လိုက်လာတဲ့စီးပွားရေးကမောက်ကမနဲ့အတူလုပ်ငန်းတွေရပ်ဆိုင်ပြီးဘန်ဒီမှာကျွေးဆုံးလို့ခေါ်တဲ့ချင်းငွေအတိုးအရင်ပြန်မရတဲ့ပြဿနာကိုပုဂ္ဂလိကဘဏ်တွေကြုံခဲ့ကြရပါတယ် non performing loan NPL လို့ခေါ်တဲ့ကျွေးဆုံးနေတဲ့ဒုက္ခရောက်နေတဲ့ဘဏ်တွေကိုလူထုကမယုံတော့ဘဲဘဏ်တွေပြိုလဲမယ်ဆိုတဲ့စိုးရိမ်စိတ်နဲ့စုဆောင်းငွေတွေကိုအပြေးအလွှာထုတ်ခဲ့ကြတာပါဒါကိုကာကွယ်ဖို့ဘဏ်တွေကလည်းစုဆောင်းငွေတွေထုတ်ယူတာကိုကန့်တတ်ခဲ့ပါတယ်ငွေထုတ်ဆက်မှာလည်းငွေသားမထည့်ကြတော့ပါဘူးတကယ်တော့ဘဏ်တွေဖြစ်နေတဲ့ NPL ပြဿနာဟာအရင်ဦးသိန်းစိန်အစိုးရအာဏာယူကြတဲ့ကတည်ရင်နဲ့တည်တည်လာခဲ့တာဖြစ်ပါတယ်။အိမ်ချမ်းကြီးအတွက်ငွေလိုနေတဲ့ခရိုနီတွေလုပ်ငန်းရှင်တွေကိုအလွန်အကျွံငွေချေးမိတာကနေကျွေးဆုံးပြဿနာကိုဗန်နေကြုံနေကြရတာပါ။ဗန်တစ်ခုရဲ့ကျွေးဆုံးဟာချင်းငွေပမာဏရဲ့900ခန့်နှုန်းတဲ့မကျော်ရပေမဲ့တချို့ဗန်တွေဟာဒါကိုဖာထေးဖို့စူးစမ်းရင်ထိမ့်ချုပ်မရနိုင်တဲ့အခြေအနေဖြစ်လာခဲ့တာပါ။အကျွေးပြန်ဆက်နိုင်မှုဝယ်ထားတဲ့အိမ်ချမ်းကြီးနဲ့ဒေါ်လာလဲနှုန်းတွေကိုခရိုနီတချို့ကဈေးဆွဲတင်ကြပါတယ်ဒီလိုနည်းနဲ့အချွေးတချို့ကိုပြန်ဆက်ကြတယ်လို့သတင်းတွေလည်းထုတ်ခဲ့တာပါဗဟိုဘဏ်ကတော့ဘဏ်တွေရဲ့ကျွေးဆုံးပြဿနာမနစ်ကတဲ့ယော့သွားပြီး 10.99 ရာခိုင်နှုန်းကျဆင်းသွားတယ်လို့ဒီရက်ပိုင်းကထုတ်ပြန်ထားပါတယ်လျှက်စင်မီမမနာအပါအဝင်အထွေထွေကုန်ကျစရိတ်ကြောင့်အရှုံးပေါ်နေတဲ့လုပ်ငန်းတွေဟာဘဏ်ချင်းငွေတွေကိုပြန်မဆက်နိုင်ကြပါဘူးဒ ဒါကြောင့်ပြည်တွင်းပန်တွေကတော့ဒီကြွေးဆုံပြဿနာကိုအခုထိရင်ဆိုင်နေကြရတော့မယ်လို့ကိုအဲလက်စ်ကပြောပါတယ
်ဟုတ်ပါတော့ပေါက်ကွဲသေးတဲ့မီးတောင်တစ်ခုလိုပဲရတယ်လားဒီလိုအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျတော့ပုံကြီးတည်တာပုံကြီးတည်တာဆိုတော့လူတွေကငွေကြေးဖက်ဖက်ဖြစ်လာတယ်အဲပြောတော့လုပ်ငန်းတွေကမလဲပတ်နိုင်ဘူးဒါလို့ဆိုမီးမမှန်တာတွေဟိုနောက်စားစီတွေဈေးကြီးလာတယ်အဲ့တော့ဒီအသေးစားပဲဖြစ်ဖြစ်အလက်စားပဲဖြစ်ဖြစ်အကြီးစားပဲဖြစ်ဖြစ်ဒီလုပ်ငန်းတွေလည်းမလဲပတ်နိုင်ငံမရှိတော့တဲ့အနေအထားမှာဘယ်နေရာနေသူတွေကချင်းငွေတွေယူထားတဲ့အပိုင်းမှာပြန်မဆက်နိုင်တော့တဲ့အချိန်မှာ NPL တွေဟိုစည်ရင်းတွေပို့ပြီးတော့ဟိုများလာတယ်ပေါ့ NPL တွေအဲ့တော့သူတို့ဒီဒါဟိုသူတို့ကထိန်းချုပ်နိုင်တဲ့ဘာညာဆိုတဲ့ဒါတည်ပြီးဟိုသူတို့ရဲ့လက်ကွက်တစ်ခုတာဖြစ်တယ်ပေါ့နော်ကျွန်တော်တို့အဲ့လိုသုံးသပ်တယ်အဲနောက်တစ်ခုကကြတော့ဘန်နီကကြတော့ဟိုတစ်ခုနဲ့တစ်ခုချိတ်ဆက်နေတာအဓိကပုံလိကဘန်နီဒီပို့ပြီးတော့ဟိုချိတ်ဆက်မှုရှိတယ်ဘန်တပန်ပြူလဲပြီဆိုရင်ဘန်တပန်ဒီနောက်ထပ်တပံဒီထက်ใหญ่မှုအတွက်ဟိုဝင်မလေးဘူးပေါ့နော်အဲ့အတွက်ဒီဝေးကြီးစနစ်ကြီးတစ်ခုလုံးပြိုလဲသွားမှုဒီပြိုလဲသွားမဲ့အနေထားလို့ဒီဒီအစိုးရဘန်ကြီးကပုံကြဘန်ကြီးကဒီလိုမျိုး NBA စင်းနေတဲ့ပတ်သက်ပြီးတော့ထဲချုပ်နိုင်မှုမရှိလေလေဟိုဒီဘန်စနစ်တစ်ခုလုံးကပြတ်သုံးမဲ့အနေထားကိုတွေ့ရွနဲ့သွားနေတယ်ပေါ့နော်
အစိုးရပုဂ္ဂလိကစစ်တပ်ပိုင်းနဲ့အစိုးရတပိုင်းဘဏ်တွေဟာစစ်ကောင်စီရဲ့စစ်အသုံးစရေးအတွက်ငွေကြေးတောက်တိုင်ဖြစ်လို့ဒါတွေကိုရပ်တန့်ဖို့ကြဲကြဲပြန့်ပြန့်ဆော်ဩနေကြတာလည်းရှိပါတယ်။တစ်ဖက်မှာဗဟိုဘဏ်ကတော့ဘဏ်တွေစီကငွေလုံးငွေရင်းလိုက်ထွက်မသွားအောင်ရနိုင်သလောက်ထိန်းချုပ်ထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းငွေကြေးခွာချမှုမှာပုဂ္ဂလိကဘဏ်တွေပိုပြီးပါဝင်ပတ်သက်လာတယ်လို့ပြောနေတာတွေလည်းရှိပါတယ်။ဥပမာငွေရစေးအပါအဝင်တရားမဝင်စီးပွားရေးတွေအာဂတိလိုက်စားမှုတွေဒါတွေမှာဘန်တွေကအဓိကပါဝင်နေတယ်လို့အချက်အလက်တွေနဲ့ပြောဆိုလာကြတာပါဒီလိုနည်းနဲ့စစ်ကောင်စီရဲ့ငွေကြေးပံ့ပိုးနေတဲ့ဒေါက်တိုင်တွေအဖြစ်ဘန်တွေကရပ်တည်နေကြတယ်လို့ MBUF ကသူတို့ရဲ့မေလ၁ရက်နေ့အပြည်ပြည်ဆိုင်ရာအလုပ်သမားနေ့ကထုတ်ပြန်တဲ့ညင်ကြက်မှာလည်းရေးသားထားပါတယ်ခင်ဗ
ျသတင်းထောက်မဆုတင်ဆက်ခဲ့တာပါရှင်ခုတော့အပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီအွန်လိုင်းပေါ်ကနေလှိမ့်လဲပြီးတော့ငွေညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူခိုင်းစေခံရတာတွေဟာအာဆီယံဒေသတွေမှာအဓိကပြဿနာတစ်ရပ်ဖြစ်လာပြီးတော့ဒီကိစ္စကိုတိုက်ဖြတ်ရေးအာဆီယံကောင်ဆောင်တွေသဘောတူခဲ့ကြပါတယ်။ဒီသတင်းမှစီးပွားရေးကစီစမှာမှတ်သိနေထိုက်ကတင်ပြထားပါတယ်။
အွန်လိုင်းပေါ်ကနေအကောင့်ထူတွေဖွင့်ပြီးတခြားသောနိုင်ငံတွေကလူတွေကိုဆွဲဆောင်ငွေလိမ်တဲ့လုပ်ငန်းတွေဟာအာဆီယံဒေသရင်းမှာကြီးထွားလာနေပြီးဒီလုပ်ငန်းတွေမှာအတ္တမခိုင်းစေဖို့အတွက်လူမှောင်ခိုကူးမှုတွေဟာဒေသရင်းမှာအဓိကပြဿနာတစ်ရပ်ဖြစ်လာနေပါတယ်။မေလဒုတိယပတ်အတွင်းမှာပဲမြန်မာနိုင်ငံမြဝတီမြို့ကနေအင်ဒိုနီးရှားနိုင်ငံသား20ကိုကယ်တင်နိုင်ခဲ့ကြောင်းအင်ဒိုနီးရှားအာဏာပိုင်တို့ကပြောပါတယ်။ဒီအင်ဒိုနီးရှားနိုင်ငံသားတွေကိုမြန်မာနိုင်ငံကိုခေါ်ဆောင်ခန့်ရပြီးတဲ့နောက်စိုက်ဘာရာဆွေးမှုလိန်ညာလုပ်ငန်းတွေမှာအတင်းအကျပ်ခိုင်းစေခံရတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။အခုလိုအတင်းအဓမ္မခိုင်းစေခံရသူတွေထဲမှာအရှိတောင်အရှဒေတာရင်းကတခြားသောနိုင်ငံသားတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံကနေကယ်တင်နိုင်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံသားတချို့ကိုနေရာရင်းကိုပြန်လည်ခေါ်ဆောင်နိုင်ခဲ့ကြောင်းဖိလစ်ပိုင်အာဏာပိုင်တွေကလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တယ်တဲ့ဝင်ကြီးမိုဟာမက်မာဖုတ်ကတော့အင်ဒိုနီးရှားအပါအဝင်ဒေတာရင်းကနိုင်ငံတွေအနေနဲ့စိုက်ဘာရာဆွေးမှုတွေရာဆွေးမှုကျူးလွန်ခံရသူတွေအရေးကိုဆီယနာသိမ်းပြီးနောက်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နိုင်ရည်အခက်အခဲဖြစ်တယ်လို့မေလ9ရက်နေ့မှာသတင်းတောက်တွေကိုပြောပါတယ်ကမ္ဘောဒီးယားတာဝန်ရှိသူတွေကတော့လုပ်သားတွေကိုဖျားယောင်းနေတဲ့တရားမဝင်အွန်လိုင်းအလင်းအညာလုပ်ငန်းအများအပြားကိုဖော်ထုတ်ပြီးဒီလုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နယ်ထိုင်ဝမ်ကရာနဲ့ချီတဲ့လူတွေကိုလည်းဖမ်းဆီးခဲ့ကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောပါတယ်။လိင်ညာသူတွေကအဓိကတရုတ်ကဖြစ်ပြီးငွေညစ်ဖို့အတွက်ကမ္ဘောဒီးယားတွေကိုအသုံးချနေတာလို့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့ကပြောခဲ့တာပါ။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးတွေကိုလေလာစောင့်ကြည့်နေတဲ့ဦးထွန်းကြီးကလည်းဒီကိစ္စအပေါ်မှာစိုးရိမ်ချက်ရှိပါတယ
်။ဒီတရုတ်စီမံကိန်းတွေကိုလက်ခံတဲ့အခါမှာအဲဒီတောက်လျှောက်ဒီကျွန်တော်တို့အခြေတောင်အရှာမှာလည်းတောက်လျှောက်ကြုံရတဲ့ပြဿနာရှိတယ်ဗောလေနော်ကမ္ဘောဒီးယားမှာလည်းဒီပြဿနာမျိုးတွေရှိတယ်လာအိုမှာလည်းဒီပြဿနာမျိုးတွေရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအလုံးသိနေရတဲ့တန်ရွှေကောက်ကိုလိုနေရာမျိုးမှာဒီမျိုးပြစီမံကိန်းကြောင့်ရေကောက်ကုန်မှာစီမံကိန်းကိုရပ်တန့်လိုက်ရတဲ့အထိဒီပြဿနာကြီးကြီးမားမားတွေရှိတယ်
ဒီလို online ပေါ်ကလိန်ညာငွေညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူပီအတင်းအဓမ္မခိုင်းစေမှုတွေတိုက်ဖျက်ရေးအခုတော့အာဆီယံခေါင်းဆောင်တွေရဲ့ညီလာခံမှာသဘောတူလိုက်ကြပါပြီ။ Indonesia နိုင်ငံတောင်ပိုင်းလဘုံပါဂျိုစစ်ကမ်းမြို့မှာအာဆီယံထိပ်သီးညီလာခံကိုမေလ10ရက်နဲ့17ရက်နှစ်ရက်ကြာကျင်းပခဲ့တာပါ။ဒေတာရင်းကိုရိုက်ခတ်စေတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုနောက်ကမ္ဘာစီးပွားရေးရုန်းကန်နေရာချိန်မှာအရှိတောင်အရှဒေတာရင်းညှိညွတ်ကြဖို့ကိုလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားပါတယ်
။ကတပန်တန်တန်ငန်မာစီဆန်ငတ်ဘရတ
်အနာဂတ်မှာစိန်ခေါ်အကဲစံချက်တွေကထိပ်ပြီးတော့ပြင်းထန်နေဆဲဖြစ်ပြီးပထဝီနိုင်ငံရေးအန်တီအေကလည်းကြီးမားနေပါတယ်။အမေရိကန်နဲ့ဥရောပမှာဗန္ဓာရေးအင်စတီကျူရှင်းတွေပြိုကျနေပါတယ်။ဒီချိန်နီမှာအာဆီယံကိုဖွံ့ဖြိုးမှုအချက်အခြားဖြစ်ထိမ့်သိမ်းထားနိုင်ရေးအတွက်ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားတာပါ။အရှေ့တောင်အာရှနိုင်ငံများရဲ့ထိပ်သီးခေါင်းဆောင်တွေနဲ့စီးပွားရေးအတိုင်းအမြန်ကန်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံစဉ်မှာအင်ဒိုနီးရှားသမ္မတကအခုလိုသတိပေးသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တွယ်တဲ့ဝန်ကြီးမိုဟာမက်မာဖုတ်ကတော့အဆိုပြုထားတာကြားပြီးဖြစ်တဲ့ဒေတာရင်းတရားခံလွှဲပြောင်းရေးသဘောတူညီချက်ပေါ်လာရေးအာဆီယံဘက်ကဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြောပါတယ်။ဒီသဘောတူညီချက်ပေါ်ပေါက်လာရင်တော့ဆိုက်ဘာရာဇဝတ်မှုကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကမြင်မြန်ဆန်းဆန်းရေးယူနိုင်မှာဖြစ်တယ်လို့ကြိုတင်ကာကွယ်နိုင်မှာလည်းဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်ဖြည့်ရခလည်းအတော်ကြနေပြီလို့သူကပြောပါတယ်။ဒီလိုသဘောတူညီချက်မျိုးဟာဆိုရင်အာဆီယံဒေတာရင်းကိုရာဇဝတ်သားတွေခိုးလုံရအဖြစ်ကနေကာကွယ်နိုင်မှာဖြစ်တယ်လို့အာဆီယံကိုစီးမြင်စည်းကမ်းအခြေခံနဲ့အတိုင်းအဝိုင်းဖြစ်လဲတည်ဆောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးများအရေးစောင့်ကြည့်လေ့လာသူဦးထွန်းကြည်ကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြီးတွေနဲ့အတူစီမံစည်းကမ်းထိန်းချုပ်နိုင်မယ့်ရန်တရားတွေလိုအပ်တယ်ဆိုတာကိုထောက်ပြပါတယ
်။မြဝတီမှာရှိနေတဲ့ဒီတယောက်စီမံကိန်းနဲ့ကမ္ဘောဒီးယားကစီမံကိန်းတွေကြားဒီမောင်ကိုကိုင်းတွေပေါ်ထွန်းလာတဲ့ပြဿနာမျိုးတွေကြားအဆပေါ့လေ။ဆိုတော့ဒါကတောက်လျှောက်ကျွန်တော်တို့ရှိနေတဲ့ဟိုပြဿနာဟိုဖြစ်တယ်ဆိုတဲ့အခါကျတော့ကြောက်ဖြူမှာကလည်းဒီစီမံကိန်းတွေလာလို့ရှိရင်တော့အခုစောစောကကျွန်တော်ပြောသလိုပဲအခုကိုနိုင်ကဒီတယောက်တွေကဒီကြောက်ဖြူမှာမြေအယောင်အဝေတွေတော်တော်များနေပြီပေါ့လေနော်မြေစည်းကလည်းဒေသခံလူထုနဲ့ဘာမှမဆိုင်တဲ့အခြေအနေမျိုးကိုအခုကိုရောက်နေပြီ
52ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်တဲ့ဥက္ကဋ္ဌကြေညာချက်မှာတော့ဤပညာကိုမမှန်မကန်အသုံးချမှုတွေကြောင့်ကြီးထွားလာရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ရေးလူမောင်ခုတ်ကူးမှုတွေလူကုန်ကူးမှုတွေနဲ့ဆက်ဆက်ဖြစ်ပေါ်မှုတွေအပါအဝင်ပုံမှန်မဟုတ်တဲ့ပြောင်းရွှေ့မှုတွေတိုးလာတဲ့ကိစ္စဟာလည်းစိုးရိမ်စရာဖြစ်တယ်လို့ဖော်ပြပါတယ်။နေဆက်ထိ ंछ ုပ်ကန့်သက်ရေးနဲ့တရားဥပဒေစိုးမိုးရေးတိုးမြင့်ဆောင်ရွက်ချဖို့အရှိတောင်အရှနိုင်ငံများကခေါင်းဆောင်နေသဘောတူချတဲ့တစ်ချိန်တည်းမှာပဲတနိုင်ငံချင်းစီအနေနဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေတိုးမြင့်ရေးဆောင်ရွက်ချဖို့လည်းတိုက်တွန်းထားတာပါ။ခင်မီဤပညာတွေပို့သုံးပြီးလူလူကိုလည်းပညာပေးရတူလည်းပါဝင်ပါတယ်ရှင
်။မတင်ငီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲအရောက်ပါပြီ။ထိုင်ဝမ်နဲ့ပြန်လဲပေါင်းစည်းရေးအတွက်လို့ဆိုပြီးတော့ထိုင်ဝမ်ကျွန်းဆွယ်မှာတရုတ်ပြည်မာကြီးဖက်ကစစ်အင်အားနဲ့ချင်းချောင်မှုတွေပို့ပြီးတော့တိုးလုံနေပါတယ်။ထိုင်ဝမ်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြင့်မြင့်တင်ဖို့လုပ်နေပါတယ်။ဒီလိုအချိန်တွေမှာထိုင်ဝမ်မှာနေထိုင်နေကြတဲ့မြန်မာတွေကရောဘလောက်စိုးရိမ်နေကြပါသလဲ။မဆုမျက်မွန်ကစုံစမ်းမေးမြန်းတင်ပြထားပါတယ
်။အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွတ်မှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်။လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွန်းဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေပူရပြောနိုင်ပေမဲ့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမြဲပြောနေတဲ့တရုတ်ပြည်မာကြီးရဲ့စီးရေးရန်ကအမြဲရှိနေပါတယ်။ထိုင်ဝမ်ကိုစီးရေးနီးသုံးပြီးပြည်မာကြီးအုပ်ချုပ်မှုအောက်ရအောင်လုပ်မယ်လို့ပြောကြားထားသလိုစီးရေးတန်တမာရေးစီးပွားရေးဖိအားတွေပို့တိုးလုပ်နေပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွန်းနားမှာတရုတ်လေတပ်လေယာဉ်တွေပြန့်တမ်းမှုကိုနေ့စဉ်လို့လုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှကြီးကတိုက်ခိုက်လာခဲ့ရင် တုံ့ပြန်တိုင်းဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလှုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဝူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကနေရင်ပေါ့စစ်နေရင်ဒီခဏခဏဖျက်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်သန်းတာဖြစ်တဲ့အကြောင်းပေါ့နော်ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးပါလေအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်လာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့သိယူမလားဆိုတော့ပေါ့နော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုရင်တော့ပုံမှန်အဖြစ်အပျက်ဒီအကြောင်းအနေနဲ့ပတ်သက်ပြီးသိမပြောချောက်ဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အဖြစ်နေ့စဉ်ဘဝမှာအစားတချင်ဖြစ်လာခဲ့ရင်မလို့လုပ်မလဲဆိုရှင်တဲ့ဘဝကြတော့စိုးရိမ်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာခင်ဗျာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးချိန်ချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့အစိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှာတမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှတတိထားလာတယ်လို့မြင်ရလားရှင
့်။ဟုတ်ကဲ့အမဒီပြောရတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးသိတာလာတာကိုတတိထားမိတယ်ခင်ဗျာ။အကယ်ကျွန်တော်ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားတွေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာလာကိုတတိထားမိတယ်ခင်ဗျာ။
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smell Ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါရယ်
။ကိုကသူများနိုင်ငံမှာဆိုတော့ဘလို့ပြောရမလဲကိုကဒီကိုတွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှာပြတ်တိုက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်တော့လူချွေးနေရတာကိုအတွက်ရှိလားပေါ့နော်အဲ့လိုစိုးရိမ်တာပေါ့အဲ့သူများမောင်းထွင်းကွာပြန်ရမှာလေဒီမှာနိုင်ငံမှာအချင်းချင်းပြေမှုဆိုရင်တော့အဲကြောင့်လို့ကိုဗစ်ကအဲ့အရင်ဆိုးရိမ်တာပေါ့
2022နှစ်ကုန်ပိုင်းတော့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်အမေရိကန်အစိုးရကတော့တရုတ်တပြည်တော်မူကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်း200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2020ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲဒါတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား။
ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကြာတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာသွားတယ်ခင်ဗျာ။ဘာဖြစ်လို့ဆိုလူငယ်ပိုင်းတွေကကြာတော့သူတို့မွေးလာကြတဲ့အားသူတို့ကဒီထိုင်ဝမ်ဟာဆိုရင်တခြားရက်တည်နေတဲ့ဒီအစိုးရတရားနဲ့ပေါ့နော်ဒီလိုမျိုးဘယ်လိုပြောမလဲရက်တည်နေတဲ့နိုင်ငံတကာနိုင်ငံဖြစ်ပဲရှုမြင်တာဖြစ်တဲ့ကြောင့်သူတို့အများစုရဲ့သူတို့ထင်ထားတာအားထိုင်ဝမ်ဆိုတာငိုတဲ့တနိုင်ငံဖြစ်နေပြီ။ဒါကြောင့်ဒီလိုမျိုး American နဲ့သူတို့ကိုဒီလိုမျိုးနောက်ကနေပြီးတော့နော်စစ်အင်အားဖြစ်ဖြစ်လက်နက်အင်အားဖြစ်ဖြစ်ဒီလိုနီးပေါင်းဒါမှမဟုတ်နီးပညာအရပဲဖြစ်ဖြစ်ဒီလိုမျိုးကူညီထောက်ပံ့ပေးနေတဲ့ကြောင့်သူတို့ကတော့ဒီအားတက်တယ်ပေါ့တစ်ဖက်ရဲ့ချင်းချောက်မှုကိုသူတို့ကကာကွယ်နိုင်တယ်ခုခံနိုင်တယ်သူတို့မှလည်းကြောထောင်းနောက်ခံရှိတယ်သူတို့ကရှုမြင်ကြရခင်ဗျာဒါပေမဲ့လည်းတချီပိုင်းတွေကြတော့လည်းတချီကသူတို့ရဲ့ဒီပြောမလဲတချီကလည်းသူတို့ကတီမာကြီးကနေပဲလာတဲ့မျိုးနယ်ဖြစ်တဲ့ကြောင့်သူတို့ကမျိုးနယ်ချင်းတူနေတာဖြစ်တဲ့ကြောင့်ဒီလိုမျိုးမှသူတို့တချို့လူကြီးပိုင်းတွေရဲ့အနေစုကကြတော့ American ဒီမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့နော်နှစ်နိုင်ငံပေါင်းစည်းရေးပေါင်းစည်းရေးကိုပို့ပြီးတော့ဝေးကွာစေနိုင်တယ်ဆိုပြီးသူတို့ကရှုမြင်ကြရခင်ဗျာ
ထိုင်ဝမ်မှာစီးပွားရေးလုပ်နေတဲ့ကိုလတ်ကတော့ထိုင်ဝမ်နိုင်ငံရေးဟာအထက်ကလွှမ်းမိုးတဲ့ပါတီကြီးနှစ်ခုတွေကဘဲပါတီအာဏာရတဲ့ဆိုတဲ့ပုံမှာမူတည်ပြီးတော့တရုတ်နဲ့ဆက်ဆံရေးကွာတယ်လို့ပြောပါတယ်။ထိုင်ဝမ်မှာမင်းဂျင်တန်လို့ပြောတဲ့လက်ရှိအာဏာရသမ္မတချိုင်ယင်းဝမ်ရဲ့ DPP ပါတီကတီးခြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်အောင်အထက်ထားတယ်လို့ရှင်းပြပါတယ်
။ပါတီနှစ်ခုရှိရပါဘူး။လက်ရှိသမ္မတရဲ့ပါတီပေါ့မင်းဂျင်တန်နဲ့နောက်ကွန်မစ်တန်ဆိုတာနှစ်ခုရှိတယ်။မင်းဂျင်တန်ကတော့သူကအမြဲတမ်းကြိုးစားတယ်သူကတော့တက်တဲ့နိုင်ငံဖြစ်ရက်တိဖို့တော့သူကဒီဇိုင်းမမကျူစားတယ်အနေနဲ့လုပ်တယ်ကွန်မစ်တာကတော့အားလုံးနဲ့တဟဆတာဖြစ်အောင်ပဲသူကလုပ်တယ်အဲနှစ်ခုတော့ကွာတာပေါ့အရင်တော့ကကွန်မစ်တာတက်တုန်းကတော့ဒီလိုမျိုးတရုတ်ပြည်ချင်းချောက်မှုကြီးအဲ့လောက်ကြီးမပြင်းထန်ဘူးဒါကြောင့်သူကအဆင်ပြေအောင်နေတယ်ဆိုတော့ဒီမင်းချင်းတန်ကြတော့အခုလက်ရှိသမ္မတရဲ့ပါတီကြတော့အစရေကသူကဒီသမ္မတရဲ့ရှေ့မှာသူမြင့်တဲ့အတက်တဲ့သမ္မတကိုယ်တိုင်ကလည်းသူသမ္မတဖြစ်ရင်လွတ်လပ်တဲ့နိုင်ငံဖြစ်ချင်ရမယ်လို့ပြောပြီးမဲဆွယ်လာခဲ့တာလေအဲဒုံတွေကတရုတ်ပြည်ကမကျေနပ်တာအဲဒုံတွေကသူက ညညာရင်သူတို့လက်တော့ပြန်မယ်ဆိုပြီးတော့ညညာခဲ့တာပေါ့လေ
လက်ရှိမှာတော့တရုတ်ရဲ့စစ်ရေးတင်းမာမှုအရှိန်မြင့်လာတဲ့အတွက်2005ခုနှစ်ကစမွေးတဲ့အရွယ်ရောက်ပြီးအမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်အစီအစဉ်ကိုလက်ရှိ၄လကနေ2024ခုနှစ်ကစပြီးတော့တစ်နှစ်အထိတိုးတယ်လို့ထိုင်ဝမ်သမ္မတကကြေညာခဲ့ပါတယ်။ထိုင်ဝမ်မှာကာကွယ်ရေးအင်အားတိုးမြင့်ဖို့လိုတိုင်းမဖြစ်မနေစစ်မှုထမ်းရတဲ့ကာလကိုပြောင်းလဲနေတယ်လို့စစ်ရေးစွမ်းအင်ကိုမွမ်းမံနေတာဖြစ်တယ်လို့ကိုရိုင်းလက်စစ်မှုထမ်းပူတဲ့ကိုသောမတ်စ်ကရှင်းပြပါတယ်။
အချင်းကြရင်ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်နှစ်ဖက်ကဒီစီးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးစစ်ပွဲတွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ထားတာဖြစ်တဲ့အကြောင်းမူလ၄နှစ်တန်းနေပြီးတော့သူကလည်းဒီယောက်ျားလေးတိုင်းပေါ့နော်အသက်ရွယ်ပြည့်ပြီးတဲ့ယောက်ျားလေးတိုင်းဟာနေစစ်မှုထမ်းကာလကတစ်နှစ်ပေါ့နော်ပို့ပြီးတော့သူတို့တိုးချက်ဖို့အတွက်သူတို့ဆုံးဖြတ်ကြတယ်ခင်ဗျ။နောက်ပြီးတော့ကျွန်တော်တို့ကဒီစစ်မှုထမ်းပြီးွားပြီးဆိုရင်နှစ်စဉ်ပေါ့နော် resurface ဆိုပြီးတော့ဒီကောက်ခံတဲ့လူဦးရေယောက်ျားလေးဦးရေပေါ့စစ်မှုထမ်းပြီးသားလူတွေကပြန်ပြီးတော့ဝမ်းမတင်တဲ့ပေးတဲ့မျိုးတလိုမျိုးပေါ့နော်ဒီမျိုး resurface ကိုလည်းလူကြီးရဲ့အခြေတော့ကအရင်ကထပ်ပို့ပြီးတော့ခေါ်ယူမယ်လို့သူကကြေညာလာတယ်ခင်ဗျာ
ထိုင်ဝမ်မှာမဖြစ်မနေစစ်မှုရမ်းကာလတစ်နှစ်ပြန်တိုးတာနဲ့ပတ်သက်လို့တရုတ်ဘက်ကတော့ဖြီသူတွေကိုအမြောက်ဆန်တွေလို့သဘောထားပြီးလုတ်တက်လုတ်ရက်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဖော်ပြပြောဆိုခဲ့ပါတယ်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းနိုင်ရေးအစွမ်းကုန်လုတ်သွားမယ်လို့လည်းအခိုင်အမာထပ်ပြီးတော့ပြောခဲ့ပါတယ်အခုလိုမျိုးဒီထိုင်ဝမ်နဲ့တရုတ်နိုင်ငံခြားမှာစစ်ရေးတင်းမာမှုတွေတိုးနေချိန်မှာပဲAmerican ပြည်ထောင်စုဝါရှင်တန်မြို့တော်မှာအခြေစိုက်တဲ့ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေး CSIS တက်သည့်ပညာရှင်များအဖွဲ့ကနေပြီးတော့မှတကယ်လို့များဒီတရုတ်ပြည်မှာကြီးက2026ခုနှစ်ကြာလို့ရှိရင်ထိုင်ဝမ်ကိုစစ်ဝင်တိုက်ခဲ့ရင်ဆိုပြီးတော့မှသူတို့ဒီစစ်ရေးအရာဖက်ဖက်ကနေပြီးတော့ဆန်းစစ်ပါတယ်အဲ့ဒီဆန်းစစ်ချက်အရာဆိုရင်တကယ်လို့စစ်ဖြစ်လာခဲ့လို့ရှိရင်တရုတ်ထိုင်ဝမ်သာမကဒီ American ပြည်ထောင်စုနဲ့ဂျပန်တပ်တွေထိခိုက်ကြဆုံးမှုများနိုင်တယ်တရုတ်နိုင်ငံအနေနဲ့လည်းအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့မှတုံ့တက်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
လူမှုရှုခင်းအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလောအစီအစဉ်အလဲအရောက်ပါပြီမြန်မာပြည်သက်တွေတစ်ချိန်ကတော်တော်အားပေးခဲ့တဲ့ဝူခုံးစကားကိုကြော်ယိုယူပြီးတော့အခုခေတ်ပုံစံမျိုးရိုက်ကူးထားတဲ့ရုပ်သံဇာတ်လမ်းတွေတီလအထဲမှာပြသတော့မှာပါဒီလိုထင်မောကြောကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့မိုက်တနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားပါတယ်
လောကပဲအော်စကာဆုတွေရသွားကြတဲ့မင်းသမီးမီရှဲယိုနဲ့မင်းသားခီဟွေကွမ်တို့ကိုအခုလဲကော်ဇော်နီခင်အခမ်းအနားတစ်ခုမှာတွေ့ရပါတယ်။မေလ9ရက်နေ့ကနယူးယောက်မြို့မှာကျင်းပသွားတဲ့ American Born Chinese American Born တရုတ်ဆိုတဲ့ရုပ်သံဇာတ်လမ်းဖွင့်ပွဲမိတ်ဆက်အခမ်းအနားဖြစ်ပါတယ်။မီရှဲယိုကတော့ပြီးခဲ့တဲ့2လကပဲ Everything Everywhere All at Once ရုပ်ရှင်ဇာတ်ကားနဲ့သူတို့နှစ်ဦးအတူတူအော်စကာဆုရခဲ့တာကိုမယုံလို့ပြောသွားခဲ့ပါတယ်။ဒါမဲ့လေဒီလိုအော်စကာဆုရသွားခဲ့လို့လေသူနဲ့အာရှအတိုင်ဝင်တစ်ခုလုံးမှာတက်ရောက်မှုကြီးကြီးမားမားရှိကြသူကကြူဆိုပါတယ
် You know it's really interesting someone said to me it's only been 2 months it feels like it's so many things have happened since then I've been like crossing the
country အရင်စိတ်ဝင်စားစရာကောင်းတယ်ရှင်ကျမကိုတယောက်ကပြောတယ်နှစ်လပဲရှိသေးတာဒီထဲမှာဖြစ်သွားတာတွေကအများကြီးပဲတိုက်ကြီးတွေတနေရာနဲ့တနေရာကူးနေရတယ်လို့ပဲကြည့်တော့ကျမလည်းအခြေအနေကိုလိုက်ပြီးတော့ပျော်နေလိုက်မယ်ပေါ့အရှိတိုင်းသားတွေအတွက်တကယ်ပျော်စရာချစ်စရာရတာတွေကိုပေးတယ်ဒါမျိုးစောင့်နေကြတာကြားပြီလေ
It will be difficult and dangerous
Maybe to hero
What if I'm not though
Fate is not decided up there but
ဒီလိုရှင်ကမှမရှိရုပ်ကကွယ်ရင်မဲတော့နေရာကနေတရုတ်ဆောင်ပါတယ်ဂျင်းလူဝင်ရန်ရဲ့ရုပ်ပြကာတွန်းကိုအခြေခံရိုက်ကူးထားတာဖြစ်ပြီးတော့ဒီကာတွန်းဆောင်မှာကအမေရိကန်နိုင်ငံသားတရုတ်ကောင်လေးတယောက်ရဲ့ဖြစ်စဉ်ကိုဆွဲပြထားတာပါ။ကျောင်းမှာသူ့ကိုအခုမှအသေးရောက်လာတဲ့တရုတ်ကျောင်းသားလေးနဲ့တွေ့ပေးလိုက်ပြီးတော့အဲ့ဒီတရုတ်ပြည်ကခလေးကမြောက်ပြည်ဝခွင့်ရဲ့သားဖြစ်နေတာ
။ I wanted to tell a story where the Asian American identity was the focus. It's a huge part of how I find my place.
ကျွန်တော်ရင်ကလည်းကြိုးဥပါတယ်။ဒီစာအုပ်ကကျွန်တော်စီကဖြစ်တာဆိုတော့ကျွန်တော်ဇာလန်လို့ဖြစ်မိတယ်။ဒါပေမဲ့ဒီအထက်မှာအားလုံးကဝိုင်းထက်ကြိုးစားတာဆိုတော့ကျွန်တော်တို့အားလုံးရဲ့ဇာလန်ပေါ့။ဒီထက်ကအစိတ်ပိုင်းလေးတစ်ခုဖြစ်ရတာကိုဂုဏ်ယူမိပါတယ်
။အမေရိကန်ကတရုတ်နယ်ပွားဆယ်ကျော်တက်နေရမှာတော့မင်းသားလေးဘန်ဝန်ကတရုတ်ဆောင်ပါတယ်။ဇာလန်ကနာမည်ကျော်တရုတ်ကဝူခွန်ကဂျန်နီတူသဝက်စ်ကိုကြော်ယူယူထားတာဖြစ်ပါတ
ယ်။ I was born in China and I moved here when I was 6 and in China there's only really 2 shows on television it's the news and then it's the live action
ကျွန်တော်ကဒီမှာ GB တရုတ်ပြည်မှာမွေးတာပါဒီကို6နှစ်တန်းမှာပြောင်းလာတာတရုတ်ပြည်မှာတော့ကကြည်စရာက2မျိုးပဲရှိတယ်လေတည်င်းရဲ့နောက်တစ်ခုက Journey to the West ဝူခုံးကားကို ကတ်တွန်းကားရယ်လူတွေနဲ့ပြင်ရိုက်ထားတဲ့ကားရယ်အဲ့ဒီသုံးမျိုးပဲရှိပါတယ်ဒီတော့အလိုလိုနေရင်းနဲ့ကိုအချိန်3ပုံ2ပုံကဝူခုံးကားကိုကြည့်ပြခဲ့တာပ
ါမင်းသားဘန်ဝိုင်ပြောသွားတာပါဒီဇလန်းတွင်းမှာထူးကြတာကမြောက်ပြည်ကအရင်တော့ကမူရင်းဇလန်းမျိုးမဟုတ်ဘဲနဲ့နောက်ဆက်တွဲဇလန်းကွက်တွေရှိနေတာဖြစ်ပါတယ်
It's a really interesting and smart take on it because it's not really adapting any of the original folklore.
အရန်ကိုစိတ်ဝင်စားပြရကောင်းပါတယ်။ idea ကအရန်ကောင်းတယ်။သူကမူရင်းကိုပြန်မှီညံရိုက်ထားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီမြောက်ဘရင်ကရဲ့အဆက်လိုမျိုးဆက်ရိုက်ထားတာပါ။ဝုခုံးအသက်ကြီးလာပြီးပူပြီးတာဝန်ယူမှုရှိလာတယ်။သူငငယ်တုန်းကလိုတားတယောက်ရှိလာတယ်ပေါ့ဗျာ
။မင်းသားဒန်နီယယ်ဝူနဲ့ဂျင်မီလီတို့ကအဖေနဲ့တားနေရကနေတရုတ်ဆောင်ပါတယ်။အခုလိုမျိုးရုပ်ရှင်နဲ့ဖန်သားပေါ်မှာအားရှာရီပို့ပြီးတော့ပါဝင်လာနိုင်တာကိုမင်းသားဒန်နီယယ်ကဂုဏ်ယူနေပါတယ
် Awesome I think representation is awesome you know 20 years of my career was in Hong Kong and Asia
ရမိုက်တာပဲဒီလိုကုစားပြုပါဝင်နိုင်တာမျိုးကအရန်ကောင်းပါလေကျွန်တော်ရဲ့အနုပညာသက်တမ်းတစ်လျှောက်နှစ်ပေါင်း20ကဟောင်ကောင်နဲ့အားရှာမှာနေခဲ့တာပါအဲ့ဒီတုန်းကဒီကိုပြန်ပြီးတော့မလုပ်ဖြစ်ခဲ့တာကလည်းဒီမှာကကျွန်တော်ဝင်တိုးလို့ရမယ့်နေရာတနေရာမရှိဘူးလို့ထင်တာလဲပါတာပေါ့ဒီလိုနဲ့နှစ်တွေကြာလာတော့ Crazy Rich Asian ဇာတ်ကလည်းထွက်လာတယ်အဆုံးပေါ့လေဟိုတနေရာဒီတနေရာလောက်ွက်လေးတွေပေါ်လာပါတယ်အဲ့ဒါနဲ့နောက်ဆုံးအခွင့်အရေးရတော့ဇလန်းကောင်းလေးတွေရိုက်ကြမယ်ဆိုပြီးတော့ရိုက်ဖြစ်တာပါပဲအာရှသားတက်တက်အကြောင်းမဟုတ်ပဲနဲ့အမေရိကကအာရှຫນွေဘွားတွေအကြောင်းပါဓမ္မပို့ဆိုတာကအမေရိကကအာရှတိုက်သားလည်းဖြစ်တယ်အထက်တန်းကျောင်းသားစီကျော်တက်ပါဖြစ်တယ်ဆိုတော့အဲ့ဒီပါလေပို့ဆိုးသွားတာပေါ့
အခုတို့ရိုက်ကူးထားတဲ့ American Born Chinese ရုပ်သံဇလန်းတွေကိုတော့မေလ24ရက်နေ့မှာ Disney Plus ရုပ်သံလိုက်မှာစတင်ပြသမှာဖြစ်ပါတယ်ရှင်
တတန်ရောင်တင်လွှာအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရပါရှင်။သောတာရှင်များရှင်။သောတာရှင်တွေအနေနဲ့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်။ဒါမှမဟုတ်လည်းရင်ဖွင့်လွှာတွေပေးပို့လိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေပြီးတော့လည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တာပြောပြပေးပါမယ်။
2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်ထားလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အောင်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဘာသာရေးရလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ဖိနှိပ်နေတဲ့ကြားကပဲမွတ်စလင်ဗုဒ္ဓဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာဆရာမတွေကလူခွေရေးအရေးကြီးပုံကိုဆက်လက်တင်ကြားပေးနေကြကြောင်းဘာသာရေးလွတ်လပ်ခွင့်တဲ့ဒီလိုတတိရှိရှိစော်စယုတ်ကြသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားမယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကကြေညာလိုက်ပါတယ်။မေလ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တဲ့မိုခာအင်အားဖြင့်ဆိုင်ကလုန်းပုံတန်းကြောင့်ထိခိုက်မှုတွေကြီးမားကျယ်ပြန့်ခဲ့ပြီးအကူအညီတွေလိုအပ်နေတယ်လို့မေလ15ရက်နေ့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပုံတိုင်းထိခိုက်မှုကနဦးအစင်ခါဆောင်တွေနဲ့ပတ်သက်ပြီးကုလပြောခွင့်ရစတီဖနီဒူဂျာရစ်ကကုလသမဂ္ဂဌာနချုပ်နေ့စဉ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားခဲ့တာပါ။ငကိုကလေးကလိုအပ်ချက်တွေရှိနေတဲ့လူအများပြားဟာအခုလူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ပြီးလိုအပ်နေပါတယ်လို့ကုလသမဂ္ဂကဆိုပါတယ်။မြန်မာနိုင်ငံစစ်တွေအနည်းကနေမိုခါမုံတိုင်းရဲ့ဘူအချက်မှဖြတ်သွားခဲ့တဲ့အချိန်ကြောင့်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်မြို့တော်ကာလ်ကတာနဲ့မီဇိုရမ်ပြည်နယ်မှာမိုးသက်လေပြင်းတံတွေကိုခံခဲ့ကြရပါတယ်။မီဇိုရမ်ပြည်နယ်မှာဒုက္ခသည်စခန်း၈ခုအပါအဝင်အိမ်136လုံးထိခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကိုကိုကပြည် ADF PDI သတင်းဌာနကရေးပါတယ်။အိမ်136လုံးမှာ28အိမ်ကလုံးဝအုပ်စုပျက်စီးသွားပြီး128လုံးကတပိုင်းတစပျက်စီးသွားခဲ့တယ်လို့တာဝန်ရှိသူတွေကဆိုတော့ Hindustan Times သတင်းစာကဖော်ပြထားပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေကအောက်လွှတ်တော်အမတ်နေရာ900မှာနေရာအများစုကိုအနိုင်ရရှိခဲ့ပြီး2014ခုနှစ်ဆက်အနာတိမ့်ပြီးဝင်ကြီးချုပ်ရာထူးယူထားတဲ့ပုံချုပ်ဟောင်းပရာယွ်ချာဟိုချာကိုထိုးနှက်နိုင်ခဲ့ပါတယ်။တင်းငွေနေကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲရဲ့ရလဒ်တွေကရှေးဟိုးဆွေးနိုင်ငံရေးမလိုလားကြောင့်အထင်ရှားပြတ်တနေပြီးနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘီယင်းစနစ်ကိုပြုပြင်ပြောင်းလဲလိုတဲ့လူငယ်တွေကနေရာရသွားခဲ့ပါတယ်။
တရင်အချင်းချက်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှာကတော့မတင်ကြီးထိုက်ဖြစ်ပြီးတော့ engineer တွေကတော့ Jonah Cummings နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှောင်းလောက်ပါ
This program has come to you from the Voice of America, Washington.